Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2021ခုနှစ်ဖေဖော်ဝါရီလ26ရက်တောက်ချာနေ့ညပိုင်းမြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိလိုင်းမီတာ1925 30နဲ့လိုင်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညစီစဉ်မှုကတော့ကျွန်တော်ညနိုင်ပါအခုညပိုင်းနားဆင်ရမယ့်သတင်းလေးတွေမှာတော့စစ်တပ်အာဏာသိမ်းမှုကိုစတင်တဲ့ဆန္ဒပြပွဲတွေနိုင်ငံတော်အမှားဒီနေ့ဆက်လက်ဖြစ်ပွားခဲ့ပြီးတော့ရန်ကုန်နဲ့မန္တလေးမှာတော့အကြမ်းဖက်ဖြိုခွင်းတာတွေရှိခဲ့ပါတယ်။ဒါကတော့ရန်ကုန်လယ်တန်းမှာဆန္ဒပြတဲ့သူတွေကိုအကြမ်းဖက်ဖြိုခွင်းခဲ့တာဖြစ်ပြီးတော့ဖမ်းဆီးမှုတွေရှိခဲ့တယ်လို့လည်းသိရပါတယ်။ဒီကြောင့်ကိုမကြာခင်မှာနားဆင်ရဖို့ရှိပါတယ်။ဒါပြင်ကရင်ပြည်နယ်ဘက်မှာဖြစ်ခဲ့တဲ့တိုက်ပွဲသတင်းနဲ့ဒူစစ်တပ်အုပ်ချုပ်ရေးကောင်စီကဖွဲ့စည်းလိုက်တဲ့ရွေးကောက်ပွဲကော်မရှင်တင့်နဲ့နိုင်ငံရေးပါတီတချို့တွေ့ဆုံခဲ့တဲ့အကြောင်းကိုလည်းနားဆင်ရဖို့ရှိပါတယ်ဒီအကြောင်းနဲ့မတိုင်ခင်တော့အခုအရင်ဆုံးနောက်ဆုံးရမြန်မာသတင်းတချို့ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်စစ်တပ်အနာသိမှုကိုစန့်ကျင်တဲ့အနေနဲ့နိုင်ငံတော်ဆန္ဒပြကြတာမှာရန်ကုန်နဲ့မန္တလေးမြို့တွေကဒီနေ့ဆန္ဒပြပွဲတွေကိုတော့အနာပိုင်တွေဘက်ကအင်အားသုံးနေတာတွေရှိခဲ့ပါတယ်ရန်ကုန်မှာတော့ဆန္ဒပြတဲ့သူတွေအများစုစုဝေးတဲ့လဲတန်းကဆန္ဒပြပွဲတွေကိုအာဏာပိုင်တွေဘက်ကဒီနေ့မှအင်အားသုံးနှိမ်နှင်းခဲ့ပါတယ်။မနေ့ပိုင်းမှာဆန္ဒပြတဲ့သူတွေကိုအင်အားသုံးနှိမ်နှင်းခဲ့ပြီးနေ့လယ်ပိုင်းမှာလမ်းတွေပြန်ဖွင့်လိုက်ပြီးတဲ့နောက်ဆန္ဒပြတဲ့သူတွေကတခါထပ်မံစုဝေးပြီးတော့ဆန္ဒပြခဲ့ကြပါတယ်။ဒါကိုလုံခြုံရေးအာဏာပိုင်တွေဘက်ကထပ်မံပြီးတော့အင်အားသုံးနှိမ်နှင်းခဲ့ပါတယ်ရန်ကုန်နဲ့မန္တလေးမှာဖမ်းဆီးတာတွေဆန္ဒပြတဲ့သူတွေကိုလုံခြုံရေးတွေကကြမ်းဖက်နေနေတာတွေဖမ်းဆီးတာတွေရှိခဲ့သလိုနေပြည်တော်မှာလည်းဆန္ဒပြတဲ့သူတွေကိုအာဏာပိုင်တွေဘက်ကဖမ်းဆီးနေနေတာတွေရှိခဲ့ပါတယ်ဒီထဲကအဖမ်းဆီးတစ်ခုကတော့ဆန္ဒပြတဲ့သူမဟုတ်ပဲထမင်းရောင်းတဲ့သူဖြစ်တယ်လို့အဖမ်းခံရတဲ့အမျိုးသမီးရဲ့ခင်မုန်းဖြစ်သူကပြောပါတယ်
ဒီလိုမျိုးပြန်မှခံပြီးဒိဋ္ဌာန်လာပေါ်ပြရနေတယ်။ဒါလည်းမင်းမသမီးရောက်နေတယ်။အဲ့ရလေးရဲလေးရောက်လာတယ်ဆိုပြီးတော့မှဒီနဲ့ဒီထဲကိုကျွန်တော်မင်းမသမီးကားတဲ့လူရှိတော့ဒီနေ့ဝင်လာမှကြောက်လို့တကားပိတ်လိုက်တယ်။အဲ့တော့တကားဖွင့်တဲ့ဒီလူတွေပြေးကြတော့သမီးကားတဲ့လူကျွန်တော်မင်းမမပြေးရဘူး။ပုံစံအားပေးတဲ့လူကျွန်တော်တော့ဘယ်လိုသွားပြောမလဲ။စဉ်းစားကြည့်လိုက်။အဲ့တော့ဒီလူတွေပြေးတော့မပြေးနေမှဖမ်းတယ်ဆိုကျွန်တော်မင်းမဖမ်းတော့ဘူး။
ဒါပြင်နေပြည်တော်ကဒီနေ့ဆန္ဒပြပွဲတွေအတွင်းမှာဆန္ဒပြတဲ့သူနောက်ထပ်20လောက်လည်းဖမ်းဆီးခံရတယ်လို့သိရပါဗျ။2020ရွေးကောက်ပွဲရလက်ပြက်ပြက်သွားပြီလို့စေအုပ်ချုပ်ရေးကောင်စီကအစ်စ်ပြန်ဖွဲ့စည်းလိုက်တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောပါဗျ။ရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတွေဒီကနေ့ပထမဆုံးချိန်တွေ့ဆုံချိန်အတွင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကပြောခဲ့တဲ့အကြောင်းတွေ့ဆုံပွဲမှာပါဝင်တဲ့မြန်မာမျိုးသားကွန်ဂရက်ပါတီပြောခွင့်ရဦးကောင်းမြင့်ထွတ်ကဖြူရီကိုပြောပါတယ်ဒီနေ့တွေ့ဆုံပွဲအတွင်းစုစုပေါင်းနိုင်ငံရေးပါတီ62ပါတီကိုဖိတ်ကြားခဲ့ရမှာ53ပါတီတက်ရောက်ခဲ့ပါတယ်ရွေးကောက်ပွဲကိုလေးလာစောင့်ကြည့်ခဲ့တဲ့အဖွဲ့တစ်ခုဖြစ်တဲ့ပွင့်လင်းမြမရှေ့ဆောင်အဖွဲ့ကအမှုဆောင်ဒါရိုက်တာဦးအေးကျော်ကတော့ရွေးကောက်ပွဲမှာမဲစင်းမာရွင်မှုတွေအနည်းနဲ့အများဆိုသလိုရှိခဲ့ပေမဲ့မဲရလက်ကတော့ပြတ်တယ်လို့လက်ခံယုံကြည်ထားပြီးတော့ရွေးကောက်ပွဲကော်မရှင်ရဲ့ကြေညာချက်ကိုကန့်ကွက်တယ်ဆိုပြီးတော့ပြောကြားလိုက်ပါတယ်ခင်ဗျာဒီရကနေသတင်းတွေကိုဆက်လက်အသံလွှင့်ပေးနေပါတယ်။အခုတော့တောက်ကြနေညပိုင်းရဲ့နောက်ဆုံးရသတင်းတွေကိုမနန်းလောင်နဲ့ကိုမင်းတို့ကတလဲကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
။ရန်ကုန်နဲ့မန္တလေးကဒီကနေ့ဆန္ဒပြပွဲတွေကိုရဲနဲ့စစ်တပ်ကအင်အားသုံးနှိမ်နှင်းခဲ့ပြီးပြစ်ခတ်တာတွေလည်းရှိခဲ့ပါတယ်။အဲ့ဒီဖြုတ်ခွင်းမှုအတွင်းထိခိုက်ဒဏ်ရာရရရှိပေမဲ့အတိအကျတော့မသိရသေးပါဘူး။ရန်ကုန်မြို့လေရန်အရက်မှာပထမတစ်ကြိမ်ဖြိုခွဲပြီးတဲ့နောက်ရဲအင်အားပြန်လျော့သွားတဲ့အချိန်မှာဆန္ဒပြသူတွေပြန်စုပြီးကျွေးကြော်တန်းတွေအဟွက်ပြီးတော့နောက်တစ်ကြိမ်ထပ်ပြီးဆန္ဒပြကြပါရယ်။အဲ့ဒီဒုတိယတစ်ကြိမ်ကိုလည်းရဲကဖြိုခွင်းပြီးတော့တနပ်ပြပောက်ခဲ့တာပါ။ဆန္ဒပြသူတွေထဲမှာလေးကွာလိုလက်နက်ကင်ဆောင်ထားသူတွေရောပါလာပြီးရဲတွေကိုတက်ခိုက်မဲ့ပုံတွေ့ရပြီးတဲ့နောက်ဆန္ဒပြသူတွေကအဲ့ဒီလူတွေဖမ်းဆီးတဲ့ဖြစ်ရမျိုးတွေလည်းရှိခဲ့ပါရယ်။ဒါပေမဲ့အဲ့ဒီလူဖမ်းလိုက်တဲ့သူတွေကိုပြန်လွတ်ပေးခဲ့သလားရဲလက်အသလားဆိုတဲ့အသေးစိတ်ကိုတော့မသိရပါဘူး။ချင်းပြင်းနဲ့မတူပြီမြို့မှာတော့စစ်တပ်ကအာဏာသိမ်းတဲ့နေ့ကစပြီးတော့နေ့စဉ်နေ့တိုင်းအင်အားတောင်းကနာနဲ့ချီဆန္ဒပြနေတယ်လို့ပါဝင်သူဦးက VOA ကိုပြောပါတယ်။ရဲနဲ့စစ်တပ်ကမြို့ပေါ်မှာနေရာယူထားတယ်လို့လည်းသူကပြောပါတယ်။
အာဏာပိုင်အနေ ည်းကတော့အခုချိန်မှာဒါဒီတက်ဆိုင်ရာဌာနတွေပေါ့နော်အဓိကတော့အစိုးရရုံးဌာနတွေမှာသူအစစ်တမ်းနဲ့ရဲနဲ့လက်နက်ကိုင်ဖွဲ့စည်းတွေကနေပြီးတော့နေရာယူထားတယ်အပေါ်ပေါ်နေပြောလို့ရှိရင်တော့ကျမတို့ဒီ CDM မလို့ရေးအတွက်ကိုဦးတည်ပြီးတော့သူတို့ဖိနှိပ်နေရတော့ကျမမြင်တယ်ပေါ့နော်နောက်ကဒီညိုထဲမှာညားပဲညားပဲဒီပေါ့သူတို့ဒီရဲတွေစစ်သားတွေလက်နက်ကိုင်တွေကတော့ညိုထဲမှာတော့အများနဲ့အစံတစ်ချက်ညားပဲတိုင်းနေမှာတော့ရှိနေရပေါ့နော်ဒါကျမတို့ဘက်ကမြင်ရတဲ့အမြင်လေးပါရှင
်ရန်ကုန်မြို့ကဒီကနေ့ဆန္ဒပြပွဲတွေမှာတက္ကသိုလ်ကောလိပ်ပေါင်းစုံနဲ့ဆရာဆရာမတွေလည်းပါဝင်လာပြီးရန်ကုန်တက္ကသိုလ်ရှိမှာတော့စစ်ကားတွေရပ်ထားပြီးတော့လမ်းတွေကိုလည်းအကာအယံတွေချပြီးတော့ပိတ်ဆို့ထားတာပါမန္တလေးမှာလည်းဆန္ဒပြသူတွေကိုအာဏာပိုင်တွေဖက်ကတနပ်ပစ်ဖောက်ပြီးလူစုခွဲခဲ့တဲ့အတွက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ဆန္ဒပြသူအတော်များများလည်းအဖမ်းခံခဲ့ရပါတယ်မန္တလေးမှာစေကြောင်းပေါင်းစုံတပိတ်စေကြောင်းနဲ့အင်ဂျင်နီယာတပိတ်စေကြောင်းတို့ကိုပေါင်းပြီးတော့ဆန္ဒပြရမှာလူရည်တင်းချီပါဝင်ခဲ့တာပါအခုလိုရဲတပ်ဖွဲ့ဖက်ကအင်အားသုံးပြီးတော့အကြမ်းဖက်နေနေမှုတွေအပြင်စစ်တပ်ကိုထောက်ခံတဲ့တံပြန်ဆန္ဒပြသူတွေဖက်ကကိုထိလက်ရောက်တိုက်ခိုက်တာတွေလည်းကြာရာပြင်းနေမှာတွေ့ခဲ့ရပါတယ်။ဆန္ဒပြသူတွေအပေါ်အဲ့ဒီလိုကိုထိလက်ရောက်တိုက်ခိုက်တာကိုအနားမှာရှိတဲ့ရဲတပ်ဖွဲ့ကအတိအတိုင်းရက်ကြီးနေတာကိုလည်းလူမှုကွန်ရက်ပေါ်ကတပ်ပုံဗီဒီယိုတွေမှာတွေ့ရပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းအုပ်ချုပ်နေတဲ့အပေါ်ညင်ညာစွာဆန္ဒထောက်ခံနေကြတဲ့သူတွေကိုလုံခြုံရေးတပ်ဖွဲ့ကအကြမ်းဖက်နှိမ်နင်းနေတာချက်ချင်းရဖို့လူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂတာဝန်ရှိသူတွေကဒီကနေ့နေဆွေးနဲ့ကြေညာချက်ထုတ်တောင်းဆိုလိုက်ပါတယ်။လွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်ရှိတဲ့မြန်မာပြည်သူတွေကိုအကြမ်းမဖက်ဖို့ပြစ်ခတ်နှိမ်နင်းတာတွေချက်ချင်းရဖို့ညင်ညာစွာဆန္ဒထုတ်ဖော်ခွင့်ကိုလေးစားဖို့လည်းတိုက်တွန်းထားပါတယ်။အာဏာသိမ်းခဲ့တဲ့အချိန်ကစပြီးတော့လူ9ဦးထက်မနည်းတိစုံခွေရတယ်လို့လူ900ဝန်းကျင်ဖမ်းဆီးခံရတဲ့အတွက်ဆိုရင်ကြောင့်လဲကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးယုံ OHR ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ငြိမ်းချမ်းစွာဆန္ဒပြနေသူတွေတည်ဆုံးရတဲ့ကိစ္စနဲ့အစိုးရတာဝန်ရှိသူတွေတည်တင်းထောက်တွေကိုဖမ်းဆီးထိန်းသိမ်းထားသူတွေအနေနဲ့သူတို့လို့အတွက်တောက်ရမယ်ဆိုတာအာဏာမြန်မာပြည်သူတွေရဲ့ဆန္ဒတွေကိုလေးစားလိုက်နာပြီးအယတအစိုးရကိုအာဏာပြန်လည်အနိုင်နိုင်ရေးအတွက်နိုင်ငံတကာအတိုင်းအဝိုင်းကဆက်ပြီးအားပေးကြပါလို့လည်းညင်ညာချက်မှာတိုက်တွန်းထားပါတယ်။ဒီအချိန်မှာပဲကုလသမဂ္ဂအဖွဲ့ကြီးရဲ့အထူးထွေညှိနှိုင်းခံတစ်ခုကိုဒီကနေ့ February 26ရက်နေ့မှာအလို့သဘောကျင်းပဖို့ရှိပါတယ်။အဖွဲ့ဝင်နိုင်ငံတချို့ရဲ့တိုက်တွန်းချက်အရဆွေးနွေးပွဲကျင်းပမှာဖြစ်ပြီးကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်ခရစ်စတင်ရှာနာဘူဂနာကမြန်မာနိုင်ငံရဲ့လက်ရှိအခြေအနေကိုတင်ပြမှာပါ။အလို့တဘောဆွေးနွေးပွဲဖြစ်တဲ့အတွက်ဆုံးဖြတ်ချက်တစုံတရာချမှတ်တာမျိုးဖြစ်မှာမဟုတ်ဘူးလို့ဆိုပေမဲ့လို့မစ်ဘူဂနာရဲ့တင်ပြဆွေးနွေးချက်တွေကမြန်မာအရေးဆုံးဖြတ်ချက်ချရာမှာအထောက်အကူဖြစ်လိမ့်မယ်ဆိုပြီးသုံးသပ်တာရှိပါတယ်။ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကကုလသမဂ္ဂအထူးတန်တမအဖြစ်တာဝန်ပေးအပ်ထားတဲ့ဒေါက်တာဆဆာလဲမြန်မာနိုင်ငံရဲ့လူအခွင့်အရေးအခြေအနေကိုတင်ပြမယ်လို့သိရပါဗျ။ကုလသမဂ္ဂနဲ့နိုင်ငံတကာမှာမြန်မာနိုင်ငံအတွက်ကိုးစားပြုပေးဖို့ချင်းတိုင်ရင်နာဒေါက်တာဆဆာကို CRPH ကတနင်္လာနေ့မှာတာဝန်ပေးအပ်ထားတာပါ။မြန်မာနိုင်ငံမှာစစ်သက်ကအာဏာယူအုပ်ချုပ်နေတဲ့အပေါ်နယူးယောက်မြို့မှာရှိတဲ့လုံခြုံရေးကောင်စီဖက်ကရောဂျနီဗာမှာရှိတဲ့လူအခွင့်အရေးကောင်စီမှာပါအလေးပေးဆွေးနွေးနေကြတာဖြစ်ပါတယ်။စီအုပ်ချုပ်ရေးကောင်စီကဖမ်းဆီးထိန်းသိမ်းပြီးတော့ဆွဲချက်တင်ခံထားရတဲ့အတိုင်းအမြံပုဂ္ဂိုလ်တို့အောင်ဆန်းစုကြည်နဲ့တွေ့ခွင့်မရဘဲနဲ့ဒီအမှုကိုလိုက်ပါဆောင်ရမယ့်ကိစ္စအပေါ်တရားလွှတ်တော်ရှင်နေကြီးဦးခမောင်စောကဆိုရင်းနေပါတယ်
။ဟိုအချိန်ကြိုက်ပါဝါရရင်ဒါမှသူ့ရဲ့ပါဝါရလို့ဒီခွင့်ကိုကျွန်တော်ဒီပါဝါကိုဟိုမှာလုပ်ပြီးတော့တင်ပြလို့ file လုပ်လိုက်လို့ဒီခွင့်ကနေပြီးတော့အဲ့ဒီဟိုဟာကို video conferencing မှာသူက video conferencing နဲ့ပဲစစ်မလို့ပြောတာဟုတ် video conferencing မှာသူကဟိုစစ်ခွင့်ပေးရတော့မှကျွန်တော်ဘာပြင်ဆင်ထားလဲမရှိဘူးဖြစ်နေသေးတယ်။အဲ့ဒီအတွက်တော့ကျွန်တော်စိုးရင်လေ
February 9ရက်နေ့မှာစစ်တပ်ကအာဏာသိမ်းယူပြီးတော့ဒေါအောင်ဆန်းစုကြည်နဲ့တမရအဝင်းမြင့်အပါအဝင်တာဝန်ရှိသူအများပြားကိုဖမ်းဆီးထိန်းသိမ်းထားတာပါ။ဒေါအောင်ဆန်းစုကြည်ကိုပုတ်ကုံတွင်းကုံဥပဒေတဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဆိုင်ရာဥပဒေတွေနဲ့တရားစွဲထားပါတယ်။ March 9ရက်နေ့မှာ online video ကနေရုံးထုံးမဲ့ဒေါအောင်ဆန်းစုကြည်နဲ့တွေ့ခွင့်ပေးဖို့ရှေ့နေဥက္ကမောင်စောကအချိန်ချင်းကြိုးစားပေမဲ့လုံးဝတွေ့ခွင့်မရသေးပါဘူး။ရုံထုံးမဲ့ကိစ္စနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံပြီးကြိုတင်ပြင်ဆင်ခွင့်မရရင်တော့တရားမျှတမှုမခံစားရမယ့်အနေရရှိနေတယ်လို့ရှစ်နေဦးခင်မောင်စောက February 26ရက်နေ့တောက်ကြနေမှာပြောပါတယ်။2008ဖွဲ့စည်းပုံဥပဒေမှာပါထားတဲ့တရားခဏ်ရဲ့ခုခံပိုင်ခွင့်ရှစ်နေရှစ်ရက်နဲ့ခုခံပိုင်ခွင့်မရဘဲဒီအခွင့်အရေးတွေချိုးဖောက်ခွင့်ရရင်အခြေအနေအတော်ဆိုးလိမ့်မယ်လို့လည်းတရားလွှတ်တော်ရှင်နေကြီးဦးခင်မောင်စောကပြောပါတယ်။နေပြည်တော်မှာဖမ်းဆီးထိန်းသိမ်းခံထားတဲ့ဒေါအောင်ဆန်းစုကြည်ရဲ့ရန်ကုန်မြို့တက္ကသိုလ်ရိပ်သာလမ်းကနေအိမ်ရှိမှာလူ90လောက်ဒီကနေ့ပရိယုတ်မြေသားပို့ပြီးတော့စုဆောင်ပွဲကျင်းပခဲ့ပါတယ်။မြန်မာနိုင်ငံကမြို့ပြတည်ဆောက်ရေးစီမံကိန်းလုပ်ငန်းမှာပါဝင်လုပ်ကိုင်နေတဲ့ ETC ကုမ္ပဏီရဲ့လုပ်ငန်းတွေနဲ့တရင်အချက်အလက်တွေကို Singapore Stock Exchange, Singapore Exchange, SGX ကုမ္ပဏီကတောက်ချနေမှာတောင်းဆိုလိုက်ပါတယ်။ အာနာတင်ထားတဲ့မြန်မာစစ်တပ်နဲ့ ETC ကုမ္ပဏီလက်တွဲလုပ်ကိုင်နေတဲ့ဆိုပြီးလူအခွင့်အရေးသမားတွေရဲ့ဝေဖန်ချက်တွေထွက်လာပြီးတဲ့နောက် SGX ကအခုလိုတောင်းဆိုတာပါမြန်မာစစ်တပ်နဲ့ဆက်ဆက်ပတ်သက်နေတဲ့ဆိုပြီးလှုပ်ရှားတက်ကြွသူတွေဝေဖန်နေတဲ့ကုမ္ပဏီတွေထဲမှာ ETC လည်းပါဝင်ပါတယ်သက်ဆိုင်ရာအစိုးရရဲ့အဆိုအရစင်ကာပူနိုင်ငံဟာမြန်မာနိုင်ငံမှာပြည်ပကရင်းနှီးမြှုပ်နှံမှုအများဆုံးရှိတဲ့နိုင်ငံတစ်ခုလည်းဖြစ်ပါတယ်မြန်မာစစ်တပ်ကအငှားချထားတဲ့မြေနေရာတွေမှာ ETC က Golden City ဆိုတဲ့မြို့ပြစီမံငွေတစ်ခုဆောက်လုပ်နေတာပါ ETC ရဲ့အစုရှယ်ယာတွေ SGX မှာအယောင်အဝယ်လုပ်နေတာလဲတောက်ကြနေမှာရပ်သွားပါတယ် SGX ကတောင်းထားတဲ့အချက်လက်တွေထဲမှာ ETC ကုမ္ပဏီရဲ့ဘာနန်ငွေရရှိရေးကြိုးပမ်းချက်တွေ Golden City မြို့ပြတည်ဆောက်ရေးစီမံငွေရဲ့လက်ရှိအနေအထားအသေးစိတ်ကို March 1ရက်နေ့နောက်ဆုံးထားတင်ပြဖို့လဲပါဝင်ပါတယ်ဒီအချိန်မှာပဲစစ်တပ်နဲ့ဆက်ဆက်နေတဲ့ Mytel တယ်လီဖုန်းလုံငန်းအတွက်ငွေကြေးလွှဲပြောင်းပေးရတွေကိုရလိုက်ပြီလို့ငွေကြေးလွှဲပြောင်းမှုတွေလုပ်ပေးနေတဲ့ Koda Singapore ရုံးချုပ်က Reuters သတင်းဌာနကိုတောက်ကြားနေမှာပြောပါရယ်ဒီလိုရလိုက်တာကြောင့် Mytel ကိုတုံးသူတွေအနေနဲ့ Koda ကုမ္ပဏီရဲ့ဝန်ဆောင်မှုတွေတုံးပြီးငွေပေးချေတာတွေလုပ်လို့ရတော့မှာမဟုတ်ပါဘူး
ကျန်တဲ့ညပဲမြန်မာဘာသာအစီအစဉ်လေးကိုညပိုင်း9နာရီကနေ10နာရီအထိဖိုင်းဒိုမီတာ19ကီလိုဟတ်တင်9653ညဖိုင်းဒိုမီတာ25ကီလိုဟတ်11603ညဖိုင်းဒိုမီတာ32ကီလိုဟတ်9335နဲ့စနေတနင်္ဂနွေမှာဖိုင်းလက်မီတာ190ကီလိုဟတ်1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။တောက်ကြနေညပိုင်း VOA American တန်ရဲ့ထိတ်တန့်ရောက်သတင်းလေးကိုဆက်ပြောပြနေပါတယ်။အမေရိကန်လေကြောင်းပစ်ခတ်မှုကြောင့်ဆီးရီးယားမှာစစ်သွေးကြွတူတည်ဆုံခဲ့ပြီးအခြားသူတချို့ဒဏ်ရာရခဲ့တယ်လို့အီရတ်စစ်ရာရှိသူကဆိုပါတယ်။အီရတ်နဲ့နက်ဆက်ကနေဆီးရီးယားနယ်မြေဘက်ရှိအီရန်ကျောထောက်နောက်ခံပေးထားတဲ့ဟက်စ်ဘိုလာစစ်သွေးကြွအုပ်စုကိုတိုက်ခိုက်မှုတဲ့အခုလိုဖြစ်ခဲ့တာလို့အမည်မဖော်လိုတဲ့ဒီအီရတ်ရာရှိကဆိုပါတယ်။အမေရိကန်ဘက်ကတော့အခုလိုတိုက်ခိုက်တာကဒီလအစောပိုင်းတုန်းကအီရတ်မှာဖြစ်ခဲ့တဲ့ဒုံးကျည်နယ်ပစ်ခတ်မှုကြောင့်အရက်သားအမေရိကန်ကန်ထရိုက်တာတူနဲ့စစ်သားတူနောက်မဟာမိတ်တပ်ဖွဲ့တွေကိုထိခိုက်ခဲ့ရတာအတွက်ပြန်လက်စားချေကြပါလို့ပြောထားပါတယ်။အီရတ်စစ်သွေးကြွအုပ်စုရာရှိကတော့ဒီဟက်စ်ဘိုလာတပ်မတွေကိုပြစ်မှတ်ထားတဲ့ဒီတိုက်ခိုက်မှုကဆီးရီးယားနယ်စပ်ဘက်ကဘူကာမယ်မြို့ကိုကျရောက်ခဲ့တယ်လို့ဆိုပါတယ်။ဒီဆီးရီးယားနယ်စပ်မြို့ကအီရတ်ဘက်ကကွမ်မြို့နဲ့မျက်နှာချင်းဆိုင်ဖြစ်နေတာပါ။ဆီးရီးယားစစ်ပွဲကိုစောင့်ကြည့်မှတ်တမ်းတင်နေတဲ့အဖွဲ့တွေကလည်းဒီလေကြောင်းတိုက်ခိုက်မှုကြောင့်ဘူခါမယ်နယ်စပ်မြို့ကအီရန်ကျောထောက်နောက်ခံပေးထားတဲ့စစ်အခြေစိုက်တပ်ခန်းကိုလက်နက်တင်လာတဲ့ထရက်ကားကိုထိမှန်ခဲ့တယ်လို့ဆိုပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးလော့ဒ်အော့စတင်ကလည်းမနေ့ညကလုပ်ခဲ့တဲ့ဒီတိုက်ခတ်မှုအပီးလေးမှာပဲပြစ်မှတ်ထားခဲ့တဲ့နေရာနဲ့ထိမှန်သွားတဲ့နေရာတွေတေချာမှုပေါ်ယုံကြည်ပြီးလာပါလို့ကယ်လီဖိုးနီးယားကနေဝါရှင်တန်ကိုလေယာဉ်နဲ့သွားပါလာတဲ့သတင်းကြောက်တွေကိုပြောခဲ့ပါတယ်။IS Islamic စစ်သွေးကြွအုပ်စုအနေနဲ့ဆီးရီးယားနဲ့အီရတ်နိုင်ငံတွေတခြားလုံခြုံရေးအားနည်းချက်ပေါ်အခွင့်အကောင်းယူနေချိန်မှာဒီအဖွဲ့ကိုအပြတ်မချေမုန်းနိုင်တာအတွက်အမေရိကန်မဟာမိတ်တပ်တွေဘက်ကစိုးရိမ်နေကြပါတယ်။အမေရိကန်ကျောထောက်နောက်ခံပေးထားတဲ့ဆီးရီးယားဒီမိုကရက်တစ်တပ်ပေါင်းစု SDF အဖွဲ့တမူကြီးမတ်လုမ်အဗီကဒီ IS အဖွဲ့ကအမြင့်မပြတ်သေးဘူးလို့ VOA ကိုပြောပါတယ်။ဆီးရီးယားကဒီ IS အကျဉ်းချန်တွေအနေနဲ့အခုလိုလုံခြုံရေးအားနည်းချက်ကိုအခွင့်အကောင်းယူပြီးတက်တွေရှေ့ပြောင်းလို့နေရာပြန်ယူလာတာကြောင့်ဒီဒေတာတွင်းမှာအကျန်းဖက်မှုတွေပြန်များလာကစစ်သွေးကြွတွေအတွက်ပြန်အားဖြည့်ခွင့်ရစေတယ်လို့ဖြစ်နေတယ်လို့သုံးသပ်မှုတွေရှိနေပါတယ်။ El Hall Service ကစခန်းမှာအရက်သားဝန်ထမ်းတွေကိုအသေးတက်ဖို့တက်ခိုက်ခဲ့တာပါဝင်မကြာခင်ကအကျန်းဖက်မှုတွေမြင်မာလာတာဟာဒီတက်တွေရှေ့တာနဲ့ဆက်ဆက်နေတယ်လို့ Syria နိုင်ငံအရှေ့မြောက်ပိုင်းရှိ American ကြောထောက်နောက်ခံပေးထားတဲ့တက်ရရှိတွေကဆိုပါတယ်။ဗီယက်နမ်ရဲ့စစ်မှတရုတ်အနေနဲ့မြေပြင်ကဝင်ရင်ဖြစ်မစ္စိုင်းဒုံးကျည်စခန်းတစ်ခုတည်ဆောက်နေပုံရတဲ့အပေါ်အိန္ဒိယနိုင်ငံတွေကစိုးရိမ်နေပါတယ်။ဗီယက်နမ်ရဲ့စစ်ကနေကီလိုမီတာ20กว่าဝေးမှာပဲအခုလိုတည်ဆောက်နေပုံရတာကဗီယက်နမ်ပါဝင်အိန္ဒိယနိုင်ငံတွေအတွက်ရေရှည်ကြိုသတိထားဖို့နဲ့ရေဒိုသတိပေးချက်ဖြစ်နေတယ်လို့သုံးသပ်သူတွေကဆိုလိုက်ပါတယ်။အခုလိုသုံးသပ်မှုတွေထွက်လာတာကဗီယက်နမ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရအမျိုးသမီးအနေနဲ့ဒီလာဖရိုင်၄ရက်နေတုန်းကဒီဒုံးကျည်အခြေစိုက်စခန်းတိဆောက်တာပြီးမပြီးကိုဗီယက်နမ်အစိုးရဘက်ကစုံစမ်းအတည်ပြုနေတယ်လို့ပြောခဲ့ပြီးမှာပါ။မစ္စိုင်းဒုံးစခန်းကိုဗီယက်နမ်နဲ့ဆက်နာကဂွမ်ရှိဒေသမှာတိဆောက်နေမှုပေါ်လိလစုံစမ်းနေတယ်လို့ဗီယက်နမ်နိုင်ငံခြားရေးပြောခွင့်ရအမျိုးသမီးက VN Express International သတင်းအင်တာနက်ဝက်ဘ်ဆိုက်မှာပြောခဲ့တာပါ။ South China Sea News ကတောင်တရုတ်ပင်လယ်သတင်းစင်ကလည်းဂျိုတုကနေရထားတဲ့ဒီအခြေစိုက်စခန်းပုံတွေအပြင် ကီလိုမီတာ80ဝေးတဲ့နောက်နေရာကအခြေစိုက်စခန်းတပ်ပုံတွေကိုပါတင်ထားပါတယ်။တပ်ပုံတစ်ခုမှာဆိုရင်မြေပြင်ကဝင်ပစ်ဒုံးကျည်ဖွဲ့စည်းတိဆောက်ပုံရေဒါတွေနဲ့စစ်လေယာဉ်ကွင်းပြေးလည်မှာကမစ်ဆိုင်ဒုံးယင်6စီးကိုဖော်ပြထားပါတယ်ခင်ဗျ။ဒီတိုင်ဝင်ကြီးချုပ်ဟောင်းဂျွန်နီဘလေးအနေနဲ့ကိုဗစ် -19 နောက်ပိုင်းဖြစ်လာနိုင်တဲ့ကမ္ဘာကာယရောဂါကြီးအတွက်ဘလူးစီမံခံခွဲတင်တယ်ဆိုတဲ့အသေးစိတ်အကြံပြုချက်တစ်ခုကိုထုတ်ပြန်လိုက်ပါတယ်။လိုအပ်ချက်သည့်နောက်လာမယ့်ကာယရောဂါအတွက်အနာဂတ်ကိုဘလူးပြင်ဆင်ကြမလဲလို့အထိပ္ပယ်ရမယ့်ဒီအစီရင်ခံစာကို Tony Blair's Institute for Global Change ကသူ့ရဲ့ကမ္ဘာကြောင်းလိုက်မှုဆိုင်ရာအဖွဲ့ကထုတ်ပြန်လိုက်တာပါ။ဘလူးကာယရောဂါကူးစက်ပြန့်နှံ့မှုမျိုးကိုမဆိုအနာဂတ်မှာသိရှိစမ်းသပ်နိုင်ရေးနိုင်ငံတကာပူးပေါင်းဆောင်ရွက်ဖို့အစီရင်ခံစာမှာတိုက်တွန်းထားပါတယ်။ကမ္ဘာကောင်းဆောင်တွေအတွက်ယူညွတ်ထားတဲ့ဒီအကြံပြုစာတမ်းတွေမှာပဲလူလာမဲ့ကာကွယ်ဆေးတွေထုတ်ဖို့အတွက်လည်းနိုင်ငံတွေပေါင်းလို့ကြဖို့တိုက်တွန်းထားပါတယ်။တကမ္ဘာလုံးကြီးကျယ်ပြန့်သွားရတဲ့ COVID-19 ကိုရည်ညွှန်းပြီးဝန်ကြီးချုပ်ဟောင်းတိုနီဘလဲယားကဒီမတိုင်ခင်တစ်နှစ်မှာသာနိုင်ငံတကာပူးပေါင်းဆောင်ရွက်မှုတွေတည်ဆောက်နိုင်ခဲ့ရင်ဒီဗိုင်းရပ်စ်ကို3လအတွင်းနည်းနည်းဆန်းဆန်းတိုက်ချက်နိုင်ခဲ့ပြီးဖြစ်မှာပါလို့ထောက်ပြထားပါတယ်။ကြောင်ကိုရီးယားမှာတော့ COVID ကာကွယ်ဆေးဒီနေ့စထိုးပေးနေရမှာတက်ကြီးစောင့်ရှောက်ရေးကိဟာတွေမှာနေထိုင်သူတွေနဲ့အဓိကဝန်ထမ်းတွေကိုဦးစားပေးထိုးနေပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းသူတက်လာပြီး39ရက်အတွင်းကိုဗစ်ကာကွယ်ဆေးအရေးအတွက်ပန်း50ထိုးပေးနိုင်ခဲ့တဲ့ဂုဏ်ပြုခန္ဓာကိုအင်ဂျီတော်မှမနေ့ကကျင်းပပေးခဲ့ပါတယ်ခင
်နောက်ဆုံးရသတင်းတွေကိုမနန်းလောင်နဲ့ကိုဝင်းမင်းတို့ချင်းညာပေးခဲ့တာဖြစ်ပါတယ်အခုကဆက်ပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်ရန်ကုန်တော့ရန်ကုန်မြို့ကဒီနေ့ဆန္ဒပြပွဲနောက်ဆုံးအခြေအနေကိုပြောပြမှာဖြစ်ပါတယ်။ရန်ကုန်မြို့မှာဆန္ဒပြတဲ့သူအများပြားနေတဲ့စုဝေးရဲ့လဲတန်းနဲ့မြင်းဒီကုန်းမှာဒီကနေ့ရဲတွေကတနက်ပြဖောက်ပြီးတော့အင်အားသုံးဖြိုခွဲခဲ့ပါတယ်။ဒါပြင်သတင်းတောက်တွေနဲ့ပြည်သူတို့ကိုလည်းဖမ်းဆီးခဲ့ပါတယ်။ရန်ကုန်မြို့ကဆန္ဒပြပွဲတွေနဲ့ဖြိုခွဲခဲ့တဲ့အခြေအနေတွေကိုတော့ VOA မြန်မာပိုင်းသတင်းတောက်စုစုကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ရန်ကုန်မြို့ကဆန္ဒပြပွဲတွေမှာမြင်းဒီကုန်းနဲ့လှယ်တန်းတခြားဆန္ဒပြသူအများဆုံးစုဝေးတဲ့နေရာတစ်ခုဖြစ်ပြီးနေ့စဉ်လိုစုဝေးပြီးတော့ထိုင်တဲ့ဘိတ်အပါအဝင်ပုံစံမျိုးစုံနဲ့ဆန္ဒပြနေကြတဲ့နေရာတွေဖြစ်ပါတယ်။ဒီနေ့မှာအဲ့ဒီနှစ်နေရာစလုံးကိုရဲရင်အားအလုံးရင်းနဲ့ဝင်ပြီးဖြုတ်ခွဲတာပါ။ဆန္ဒပြသူတွေစုဝေးကြွေးကြော်နေတဲ့အချိန်မှာရဲတွေကအတင်းဝင်ရိုက်ဖြုတ်ခွဲလို့ထိခိုက်ဒဏ်ရာရသူတွေရှိခဲ့သလိုနီးစပ်ရာနေရာတွေမှာပြေးသွားရင်ညနေအချိန်ထိပိတ်မိသူတွေလည်းရှိခဲ့ပါတယ်။လေတဲ့အင်းစိန်နမဘောကဘူတာယုံမှတ်တိုင်အနီးမှာဒီကနေ့နေ့လည်းကင်းဆန္ဒပြသူတွေကိုပြစ်ခတ်ဖြိုခွင်းသွားခဲ့တဲ့အခြေအနေကိုတော့မနက်ပိုင်းအချိန်ကစပြီးလေတဲ့မှာတနေကုန်တည်င်းယူနေတဲ့တည်င်းတော့တဦးကပြောပါတယ်
တဲ့နိုင်ကြော်ကြော်လောက်မှာစဖြစ်တဲ့အဖြစ်ပြက်က 17:45 လောက်မှာတော့ဒါပရမလို့ညီစပြီးတော့ဟိုပြည်သူလူထုကဟိုတဖြည်းဖြည်းနဲ့လဲလန်းလန်းဆောင်အားနေပြီးတော့ပြနေတဲ့အနေထားနေပါနောက်ဆုံးလာတာကျွန်တော်တို့ဒီလဲတန်းစီအကြော်ပေါ့လေစိန်နေရာရှိအကြော်နန်းလောက်ထိရောက်လာတဲ့အချိန်မှာဟိုသူတို့ကစပြီးတော့ပြစ်ပြီးတော့လူစုခွဲတာပေါ့လေအဲ့ဒါပြီးတော့3:40လောက်တိအောင်နောက်ဆုံးတတိယအချိန်ထပ်ခွဲတယ်ပေါ့လေပြစ်ပြတာခတ်တာလေးကျွန်တော်တို့ကြားရပါတယ်ဗ
ျဒဏ်ရာရသူတွေကိုကယ်ဆယ်ပေးနေတဲ့လူနာတင်ရင်တွေလည်းအလံဖြူပြပြီးတော့တွာလာနေရတဲ့အခြေအနေမှရှိခဲ့ပါတယ်ညီနီကုန်းမှာဖြစ်ပျက်ခဲ့တာကိုတော့သတင်းယူနေရင်ရဲကဖမ်းဆီးသွားပြီးတဲ့နောက်အချုပ်ကားပေါ်မင်းမြန်ပြီးတော့မှပြန်လွတ်ပေးခဲ့တဲ့သတင်းတောက်တူကရှင်းပြပါတယ
်တို့လူတို့လိုက်ပြီးတိုင်းနေနဲ့ရိုက်ပြီးတော့မောင်းထုတ်တဲ့အချိန်မှလိုက်ပြီးဆွဲတဲ့အချိန်မှကျွန်တော်တို့ရဲတပ်ဖွဲ့နောက်ဆန္ဒလောက်ကသတင်းယူနေရပေါ့နော်သူကကျေဦးသွားနေနဲ့ရုပ်ရနောက်ပြန်လဲနောက်ပြန်လဲဆိုပြီးတော့ဆိုင်ကောင်တွေကဖမ်းဆိုကျွန်တော်တို့ဖမ်းတာပေါ့နော်ကျွန်တော်တရင်ယူနေရပါမလို့ဆိုကျွန်တော်တို့ဖမ်းတာလေဆိုပြီးတော့မင်းတို့ပဲတရင်ဌာနကလဲပါညာဆိုပြီးတော့မေးပြီးတော့မှာပေါ့ခဏနေပါဦးနဲ့ဆိုပြီးတော့အချုပ်ကားပေါ့ခဏတင်လိုက်တယ်ပေါ့သူတို့လည်းပဲအလုတ်ရှုပ်မခံမြင်ပါဘူးလေအဲ့တော့အကြီးကြီးလေးတို့ပြန်လွတ်ပေးပါမယ်ဆိုပြီးတော့ကျွန်တော်ရဲ့နောက်တရင်နောက်အဲ့ဦးလေးတယောက်ပဲနောက်အရင်ထဲကဖမ်းမိထားတဲ့ဆန္ဒပြသူတို့တင်ရတဲ့အသက်60လောက်ဦးလေးတယောက်ပဲအဲ့ကားပေါ်မှာရှိနေတဲ့၃ယောက်သုံးယောက်အကုန်တခါရဲ့ပြန်လွှတ်လိုက်တယ်ဗျာ
ယင်းဒီကုန်းမှာအဖမ်းခံခဲ့ရတဲ့သူတွေထဲမှာရုတ်တံဇလန်းစီစဉ်ရိုက်ကူးသူဂျပန်နိုင်ငံသားတဦးလည်းပါဝင်ခဲ့ပြီးတော့အဲ့ဒီသတင်းကိုဂျပန်နိုင်ငံသတင်းမီဒီယာတွေထဲမှာချက်ချင်းဆိုလိုထုတ်လွှင့်ခဲ့ကြပါတယ်။ယင်းဒီပိုင်းမှာတော့ဂျပန်နိုင်ငံသားပါဝင်သတင်းထောက်တွေကိုပြန်လွှတ်ပေးခဲ့ပါတယ်။ဒါပေမဲ့လည်းဆန္ဒပြသူတွေကိုရေတပ်အလူလုံနေရင်ဖမ်းဆီးခံခဲ့ရတဲ့စေချောင်းသားလူငယ်တဦးကိုမိသားစုဝင်တွေနဲ့ရှင်းနေတွေကတွေ့ခွင့်ရဖို့ကြိုးပမ်းနေပေမဲ့ဒီကနေ့ညနေ6:00အချိန်အထိတွေ့ဆုံဝင်မရသေးပါဘူး။ဆန္ဒပြသူတွေကိုဝင်ရောက်ဖြိုခွင်းပြီးလမ်းတွေကိုတားဆီးပိတ်ဆို့ထားတဲ့ကြားကပဲဆန္ဒပြသူတွေဘက်ကတော့ဒီမိုကရေစီရရှိရေးဆိုပြီးရဲတွေနဲ့မျက်နှာချင်းဆိုင်ခံလန်းလန်းနေရတွေကနေချွေးချော်တန်းတွေအော်ဟစ်ပြီးဆန္ဒပြတာတွေလည်းဆက်ရှိခဲ့ပါတယ်ရှင်
။ဒီသတင်းတော့စုစုရန်ကုန်ကနေသတင်းဖိပူခဲ့တာဖြစ်ပါတယ်။အခုသတင်းထဲမှာကြားခဲ့ရတဲ့ဖန်ခံရတဲ့စစ်တပ်ကသူနှစ်ကျောင်းသားဟာဒီနေ့ညနေပိုင်းမှာပြန်လွတ်လာပြီလို့တော့သိရပါတယ်။အခုတခါတော့မန္တလေးဘက်ကအခြေအနေကလေးကိုလည်းပြောပြကြပါမယ်။ မန္တလေးမှာအကြမ်းမဖက်ပဲငြိမ်းချမ်းစွာဆန္ဒပြတဲ့သူတွေကိုစစ်တပ်နဲ့ရဲကပြစ်ခတ်ဖြိုခွင်းခဲ့တဲ့အတွက်တရားရတဲ့သူတွေရှိခဲ့သလိုလူအများပြားကိုလည်းဖမ်းဆီးသွားခဲ့ပါတယ်။မန္တလေးမြို့ရဲ့ဒီကနေ့အခြေအနေကိုတော့ VOA သတင်းတော့ကိုထောင်ခန့်ကမန္တလေးကနေသတင်းပေးပို့ထားပါတယ်ခင်ဗျာ။
ဒီကနေ့ဖေဖော်ဝါရီ26ရက်နေ့လယ်ပိုင်းမှာမန္တလေး69မနော်ရမန်ဦးရင်ရှိနယ်ဘိုကျုပ်ပိုင်ရန်ရှိတို့မှာစာနာပြသူတွေကိုစစ်တပ်နဲ့ရဲကတနက်ပစ်ပေါက်ဖြိုခွင်းတာကိုမျက်မြင်တွေ့ခဲ့သူအမျိုးသမီးတူကဗီအိုကိုပြောပြပါတယ်။နောက်မှရဲကရောစစ်ကားရောပါတယ်ပေါ့။အဲ့ဒါတတိယခိုင်ခံတဲ့ဖွဲ့ခွဲရခါကျတော့အဲ့ဒီလောက်ကနေပြီးတော့အောက်ကနေလမ်းလျှောက်လာတဲ့ရဲမြက်ကနေပြီးတော့ သူကစပြီကြာဒီသူတွေကဘူးမှမသိဘူးသူကစပြီကြာတော့ဆိုလေဒီသူတွေကတော့ပါသူငင်းငင်းကြမ်းကြမ်းဆိုင်လာထုတ်ခေါ်တာသူတို့ရစပြီးတော့ဒီခီပြုံးခီအောင်လို့ဟောနော်ဒီသူတွေပါဟောရှုံးမဲမဲနေတာရှုံးမဲမဲနေတာတော့ဆိုလေဒီစစ်အနာတွေက
ဒါအပြင်ထိခိုက်ဒဏ်ရသူတွေကိုကူညီပေးဖို့ရောက်နေတဲ့လူနာတွေငါကိုလည်းစစ်ဆေးမေးမြန်းခဲ့သေးတယ်လို့ကိုယ်တိုင်စစ်ဆေးခံခဲ့ရသူပန်းဆက်လူငယ်လူမှုကူညီအသင်းကရင်မောင်းကပြောပါရယ
်လက်နဲ့တွေပါလားလူတွေရဲ့ရှာတယ်ကားတဲ့လေလက်နဲ့ပါလားပါလားအလုံးပျက်ရတော့ကားတဲ့တော့ဘာမှတော့တွေ့မသွားဘူးကားတော့တင်းသွားတယ်ပြန်လာပေးတယ်နောက်ကမလာခဲ့နဲ့ပေါ့နောက်ကတွေ့ရင်ရေးယူမယ်ပေါ့ဓပုံတွေအကုန်လုံးမှတ်တမ်းယူသွားတယ်
ဒီကနေ့မနေ့ပိုင်းကစတင်ပြီးစစ်တပ်နဲ့ရဲကမန္တလေးပူတာကြီးရှိကနေလုံညွင်ကြီးယူသွားပြီး88လမ်းပေါ်မှာရှိတဲ့ထိုင်တဲ့ဘက်ကိုဖြိုခွင်းဖို့လုပ်ခဲ့ပေမဲ့ဆန္ဒပြသူတွေဘက်ကလူစုခွဲပစ်လိုက်တဲ့အတွက်ထိတ်တိုက်တွေ့ဆုံခဲ့တာတော့မရှိပါဘူး။ဒါအပြင်မန္တလေးမြောက်တောင်ကျောင်းတိုက်ရှိမှာလည်းလူစုခွဲဖို့ပြောပြီးတနက်ပြစ်ဖောက်ခဲ့တယ်လို့လူတချို့ကလည်းဖန်ဆီးသွားပါသေးတယ်။မန္တလေးမှာစစ်တပ်ကလူပေါင်းစုံတပိတ်နဲ့မန္တလေးအင်ဂျီယာတပိတ်စစ်ကြောင်းနှစ်ခုပေါင်းပြီးလူသိန်းကြီးစုဝေးပြီးဒီကနေ့ဆန္ဒထုတ်ဖော်ခဲ့တာပါ။ဒီလ20ရက်နေ့ကလည်းမန္တလေးကမ်းလှမ်းမှာဆန္ဒထုတ်ဖော်သူတွေကိုတက်နဲ့ရဲကအကြမ်းဖက်ဖြိုခွင်းခဲ့လို့သုံးဦးတေဆုံးခဲ့ပြီးအများပြားဒဏ်ရာရရှိခဲ့သူဖမ်းဆီးခံထားသူတွေလည်းရှိပါတယ်ခင်ဗျာ။
ဒီနေ့မန္တလေးဆန္ဒပြပွဲအခြေအနေနဲ့ပတ်သက်ပြီးတော့ကိုထောင်ခန့်မန္တလေးကနေသတင်းပေးပို့ခဲ့တာပါ။အခုတခါတော့ရန်ကုန်တိုင်းတောင်ပေမြို့နယ်ဘက်ကနောက်ဆုံးအခြေအနေတွေကိုလည်းပြောပြကြပါမယ်။ရန်ကုန်တိုင်းတောင်ပေမြို့နယ်ကြောင်မြောင်းရပ်ကွက်မှာဖေဖော်ဝါရီ25ရက်နေ့ဒီကြာသပတေးနေ့ညနေဆောင်ပိုင်းမှာဖမ်းဆီးခံခဲ့ရသူအယောက်40ပတ်ဝန်းကျင်ရှိပြီးတော့သူတို့ကိုဘယ်မှာချုပ်ထားတယ်ဆိုတာကိုမိသားစုဝင်တွေမသိကြပါဘူး။ဒါပြင်ဥပဒေအရလှုပ်ဆောင်ဖို့လည်းအခက်အခဲတွေရှိနေတယ်လို့ကုညီသူရှေ့နေတွေကပြောပါတယ်။အပြည့်စုံကတော့ VV သတင်းတော့မမိခသတင်းမိပို့ထားပါတယ်ခင်ဗျာ။
ကြောင်မြောင်ရက်ကွက်မှာစစ်ဖက်အုပ်ချုပ်ရေးကောင်စီကခန့်တဲ့ရက်ကွက်အုပ်ချုပ်ရေးအဖွဲ့ကိုပြည်သူတွေကလက်မခံဘဲစာသာပရိနိညနေမှာကန့်ကွက်ခဲ့တဲ့အတွက်ရဲနဲ့စစ်ကားတွေရောက်လာပြီးဖမ်းဆီးခဲ့တာမျိုးအဖမ်းခံရသူအယောက်40နီးပါးရှိခဲ့ပါတယ်။လက်ရှိမှာတော့သူတို့တွေကိုဗမာချုပ်ထားတယ်ဆိုတာမသိရသေးသလိုရှိနိုင်မယ်ထင်တဲ့တာမွေရဲစခန်းအင်းစိန်အကျဉ်းဆောင်စတဲ့နေရာတွေမှာတောဆုံစမ်းကြပေမဲ့လည်းအတိအကျသတင်းမရတာကြောင့်အခက်အခဲဖြစ်နေတယ်လို့ကုညီလှုပ်ဆောင်ပေးတဲ့ရှင်းနေတူက VOA ကိုပြောပါတယ်
။ဒီကေရဲ့ဒီကားသူဝင်နေတဲ့တီးရတဲ့တရင်ရက်ကွက်ရတဲ့တရင်ရတော့35ပတ်ချလေလို့ရှိရလို့ပြောတယ်။ဒါနဲ့အာရေကျွန်တော်တာဝန်ရှိသူတွေဘက်ကိုစုံစမ်းပြီးတဲ့ကျွန်မလည်း40ပတ်ချလေလို့ပြောတယ်ကြာ။အဲ့တော့တရင်က30နဲ့40ကြားလို့ကျွန်တော်တို့အတက်မီယူဆတာလို့ရသေးတယ်ဗျ။တာဝန်တရားရုံးကိုလည်းကျွန်တော်ဝင်စုံစမ်းကြည့်တယ်ရမန်အများကြီးပါကြတော့ပြောတော့အဲ့တော့တော့3နိုင်တော့ပဲရှိဦးမယ်ကြာ။အဲ့ချိန်ကြီးတော့မယူသေးဘူးလေပြောတယ်။ဒါပေမဲ့ဒီနောက်ပိုင်း video conferencing တာယူရဖို့ဆိုရင်တော့သူတို့အနေနဲ့ကတော့ဒီအေးအများမတိုင်တော့တနည်းနည်းတော့သူတို့ပြန်ပြောနေရပြန်ပို့ရဖို့စီစဉ်ရလိမ့်မယ်ကြာ။အာတကယ်ရတာဗီဒီယိုကွန်ဖရင့်ဆင်းနဲ့လည်းသူတို့ရမယ်မယူဘူးမယူပဲနဲ့အခုဒီကြီးတဲ့နေရက်လည်းပြန်မရဘူးဆိုတော့ကျွန်တော်အကုန်လုံးတာကိုသတ်ဖို့လူပြောင်းတိုင်ပြီးတော့ပြင်ချင်ထားတယ်ဗျဒီပြောင်းရဲ့အာပတ်ဖို့ရပေးရထားတဲ့အခွင့်အရေးတွေအတိုင်းသူတို့ဆုံးရှုံးနေသေးတယ်ပေါ့ဗျာလက်ရှိအချိန်ကြီးမှာမရရင်တော့သူတို့နိုင်ငံသားပြောင်းရဲ့အခွင့်အရေးအကြီးအကဲတောင်းဆိုပါဖို့ဆက်လက်ဆောင်ရွက်ဖို့ရှိပါတယ်ဗျ
VOA သတင်းဌာနအနေနဲ့တာမွေရဲစခန်းကိုဆက်သွယ်ရမှာမဖြေဆိုခဲ့သလိုအင်းစိန်အကျဉ်းထောင်ကိုဆက်သွယ်ရမှာလည်းလက်ခံဖြေဆိုမဲ့သူမရှိခဲ့ပါဘူး။တာမွေတရားရုံးမှာရုံးထုတ်မလားလို့စောင့်ကြည့်ခဲ့ကြတဲ့မိသားစုဝင်တွေလည်းရှိနေပါတယ်။မိခင်နဲ့ညီမဖြစ်သူဖမ်းဆီးခံထားရပြီးဗမာရှိနေမှန်းတော့မသိရတာကြောင့်စိတ်ပူနေရတဲ့အကြောင်းသားဖြစ်သူကပြောပါတယ်
။ဘာမှလည်းမတတ်နဲ့ကိုယ်မေဖေရလို့ရမယ်မသိဆိုတော့စိတ်ပူမရတာပေါ့။ဟုတ်စီလောက်ဆူနေမယ်လို့လည်းမထင်ဘူးလို့။ကျွန်တော်အတိတ်ရဲမှုပြောင်းလေးကြည့်လိုက်တာကျွန်တော်ကတခြားလိုက်သုံးသပ်မျောကိုဗစ်လူနာရဲ့အခါရဲ့အဆောင်ပါတဲ့။တစ်စစ်စစ်အဆောင်မှာထားရတယ်။ခုနက5နာရီပြည်မှာသူဆိုပေမဲ့ပေါ့နော်။အဲ့လိုတင်းတင်းကြောက်ကြရတာ။ဒါကသူကပြန်နေသွားရဲ့ပုံနဲ့သွားပါတော့ပေါ့နော်။ပြီးတော့တတ်တာကသူကအဲ့ ပတ်သက်နေပြီးပြောရမယ်လို့လည်းကြားရတယ်ဘယ်လောက်ဆိုတာကျွန်တော်တတ်မြင်ကြည့်တော့အဲ့ဟာတန်းတဲ့ဘူရဲ့မှာသူကြီးကအဲ့ဈေးကိုတတ်မှတ်တာလေအဲ့ဆိုတော့ပုံနဲ့ကကြံပေးဆွဲပုံနဲ့တင်တာပေါ့နော်အားကိုပြီးလို့အချင်းကြီးတော့
ဒီလိုတန်ကျေးပေးရရမယ့်အခြေအနေနဲ့ပတ်သက်လို့ VOA ဘက်ကတရားအတိမပြုပေးနိုင်သေးပါဘူး။သူ့ရဲ့မိခင်ဖြစ်သူကအသက်50ကျော်ဖြစ်ကောင်၊ညီမဖြစ်သူကအသက်20ကျော်ဖြစ်ပြီးအဲ့ဒီအင်အားသုံးနှိမ်နှင်းစဉ်မှာဖြစ်စဉ်ကိုလူမှုမီဒီယာပေါ်လွှင့်နေခြင်းနှစ်ဦးစလုံးဖန်ခံခဲ့ရတာဖြစ်ပါလေ။စစ်တပ်နဲ့ရဲတပ်ဖွဲ့ကအင်အားသုံးဖြိုခွင်းတာတွေကြောင့်သေဆုံးသူအနည်းဆုံး၈ယောက်ရှိခဲ့ပြီးဖန်ခံရသူအယောက်900ကျော်နေပြီဖြစ်ပါလေရှင်။
ပြည်သူရင်းတော်မမေခရန်ကုန်ကနေသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ကရင်ပြည်နယ်ဘက်ကသတင်းတစ်ပုဒ်ကိုလည်းဆက်ပြောပြကြပါမယ်။ကရင်ပြည်နယ်ကော့ကရိတ်မြို့တောင်ပိုင်း KNU တပ်မဟာ6ထိန်းချုပ်ရနေပြီးစိုက်တုံလမ်းမနာကမောင်းမရွာတက်မှာ KNU နဲ့မြန်မာစစ်တပ်တို့တင်းကလေးတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ဘာကြောင့်ဖြစ်ပွားခဲ့လဲဆိုတာကိုတော့ထိုင်းအခြေစိုက်သတင်းတော်မအေးမာကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ကရင်ပြည်နယ်ကော့ကရိတ်မြို့တောင်ပိုင်း KNU တပ်မဟာ6ထိတ်ချုပ်ရနေရမှာမြန်မာစစ်တပ်ဘက်ကအင်အားတွေနဲ့ဝင်ရောက်လာတဲ့အတွက် KNU တပ်တွေနဲ့တိုက်ပွဲဖြစ်ပွားခဲ့ကြောင်းကရင်သတင်းစင်ရဲ့ Editor ချုပ်နန်းဖောကေကအခုလိုပြောပြပါဗျ
။ KNU တွေတပ်ခါ6နေနေပေါ့လေဒီလိုဖြစ်လေ။အော်နေနမရဆိုလို့ရှိရင်တော့ Corporate မြို့နယ်တောင်ပိုင်းပေါ့နော် Corporate တောင်ပိုင်းအဲမှာအချမ်းမှာရှိတဲ့ဒီမောင်းမရွာစစ်တပ်ရဲ့အချမ်းမှာ KNU Control Area လို့ဖြစ်နေရဘူး။ဆိုတော့အဲ့ဒီမှာသူတို့ကဟိုဟာလာမယ်လို့ပြောတယ်ဒါပေမဲ့တမဟာ၆ကစားဒီတောင်ရှိရည်ပြောတာကတော့သူအထက်ကနေပြီးတော့လဲ KNU ထက်ပါရနေဆိုတော့ဘာမှလည်းလာမယ်ဆိုတာမျိုးပေါ့နော်စစ်တပ်ကနေလာမယ်ပေါ့ပြည်မယ်ဆိုတာမျိုးသူတင်တွန်းထားတာမရှိဘူးပေါ့နော်ဆိုတော့အဲကြောင့်မို့လာတဲ့ခါကျတော့အဲ့လိုနေထားမျိုးပေါ့မှာတော့အနေနဲ့ကြော်တဲ့ခါကျတော့ပြစ်ဆက်မှုကြီးဖြစ်တယ်ပေါ့
အခုပြစ်ခတ်မှုဖြစ်ပွားခဲ့တဲ့နေရာကလူလူတွေဟာမြို့ပေါ်ကိုတက်ပြီးဆန္ဒပြတာတွေကိုလည်းဇက်တိုက်လုပ်ခဲ့တယ်လို့လည်းဆိုပါတယ
်ပြစ်ခတ်မှုကြီးဖြစ်တော်တဲ့နေရာကကော့ကရိတ်မြို့နယ်မောင်းမရွာတစ်ပေါ့ရွာတွေဆိုလည်းအဲ့ဒီရွာကရောက်ပြီးတော့ဒါတွေဆိုလည်းပဲဒီကော့ကရိတ်မြို့ကိုဟိုတက်ပြီးတော့သူတို့ဆန္ဒထုတ်ဖို့အားရှိတယ်ပေါ့နော်ဆက်အနာရှင်လူတို့ရှိဆိုအဲ့ဒါလည်းဒီနေ့လည်းဆန္ဒထုတ်ဖို့မှုရှိတာပဲကျွန်တော်တို့ဆက်သွယ်လို့ရတယ်ဒီဆန္ဒထုတ်ဖို့မှုမှာဆန္ဒပြဖို့ပါဝင်တဲ့လူတွေတယောက်ဆိုရှင်သူကတော့ကော့ကရိတ်မြို့နယ်မှာတော့ဆန္ဒထုတ်ဖို့မှုတွေလုပ်နေတယ်ပေါ့နော်အဲ့ဒါမျိုးပြောတယ်ရှိရရှိအရင်ရက်တွေကတော့ဒီရောင်းလာရောင်းသားတွေကသူတို့ဆန္ဒကိုသူတို့ဘူမျိုးမှာတောင်းပြီးအားလုံးနဲ့ပေါင်းပြီးရောပေါ့နော်တော့ဆန္ဒထုတ်ပေါ်ရေးရှိတယ
်ကရင်ပြည်နယ်ကော့ကရိတ်မြို့မှာထိတွေ့ပြစ်ခတ်မှုသတင်းမှန်ကန်ကြောင်း KNU တွဲဘက်အတွင်းမှုနှင့်ဖလို့စောလာထုံးကတော့ပြောပါတယ
်ဒီပြင်းမှုဖြစ်တာတော့ဖြစ်လို့ဖြစ်တာပဲဖြစ်တာပဲအခုကတော့ဟုတ်တယ်ကနော်ကျွန်တော်ဒုက္ခငမ်းပြီးတော့ဖြစ်တယ်က
ြအသေးစိတ်ကိုတော့မသိရသေးဘူးဆိုပြီး KNU ကဆိုပါတယ်ပြည်ရင်ပြည်နယ်မှာလည်းရုပ်ပေါ်တာမကရွာရည်အထိဆန္ဒထုတ်ဖော်နေကြပါတယ်ပြီးခဲ့တဲ့ရက်တွေကတော့ကရင်ရွာပေါင်း30ကျော်ကကြေးရွာသားတွေမြောက်ပြည်မြို့မှာဆန္ဒထုတ်ဖော်တာနဲ့ပတ်သက်လို့တော့ KNU ကသူ့နယ်မြေအတွင်းရွာသားတွေကိုဝန်းရံပေးခဲ့ပါတယ်ရှင်
VOA American တဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်စမတ်ရိုဗီယိုမြန်မာဝိုင်းအင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီစမတ်ရိုရဲ့အင်တာနက်ဆာမျက်နှာကိုဝင်ကြည့်လို့မရတဲ့တခြားနောက်နည်းလမ်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့Tomorrow View in Myanmar ပိုင်းပင်မဆာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်ဆာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter ဆာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် View in Myanmar ပိုင်း YouTube လိပ်စာက youtube.com/viewabamisechannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်စလုံးပေါင်းက twitter.com/voabamis ဖြစ်ပါတယ်အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamis ဖြစ်ပါတယ်VOA American တန်ရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
် VOA ကနေတောက်ကြနေညာပိုင်းအစီအစဉ်တွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုတော့ပတ်စင်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးသွားတော့မှာဖြစ်ပါတယ်ဒီနေ့ကမှအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုနားဆင်ရမှာဖြစ်ပါတယ် မနက်ကမှစစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေမြို့ကြီးမြို့ငယ်နေရာအနှံ့မှာဖြစ်နေတာမှာဒီလိုအာဏာရှင်ကိုစန့်ကျင်တဲ့သူတွေလည်းလိင်စိတ်ခံယူမှုကွဲပြားသူလိင်သူဆုံမဲ့သူ LGBTတွေလည်းခြေတန်းကနေပါဝင်နေကြပါတယ်LGBTတွေအနေနဲ့စစ်အာဏာရှင်စနစ်လက်အောက်မှာခါးသီးတဲ့အတွေ့အကြုံတွေအများကြီးခံစားခဲ့ရပြီးမို့နောက်တစ်ချိန်စစ်တပ်ကအုပ်ချုပ်တာကိုမခံနိုင်တဲ့အတွက်
ကမ္ဘာနိုင်ငံမှာအခုဆိုရင်ဒါစစ်ထက်အာဏာသိမ်းတာကိုကန့်ကွက်တဲ့ဆန္ဒပြပွဲတွေနေရာအနှံ့မှာဖြစ်နေပါတယ်ဒီလိုဆန္ဒပြတဲ့သူတွေကိုအာဏာပိုင်တွေဘက်ကနေအင်အားသုံးနေနေပြစ်ခတ်လို့လဲလူတချို့တရားရာတွေဒဏ်ရာရတာဖမ်းဆီးခံရတာတွေကလည်းရှိနေပါတယ်ဆိုတော့ဒီလိုအခြေအနေမျိုးတွေကြားမှာမရှင်းတမ်းလို့လူ LGBTလိင်စိတ်ခံယူမှုကွဲပြားတဲ့သူတွေလိင်သူဆိုမဲ့တဲ့သူတွေအများအပြား တိတိကျကျရှင်းလင်းထွက်လာတာကိုလည်းတွေ့ရပါတယ်ဆိုတော့မရှင်းတမ်းတို့အနေနဲ့ဘယ်လိုခံယူချက်တွေနဲ့အခုလိုတက်တက်ကြွကြွအပောင်ဝင်ဖြစ်တာပါလဲရှင်
အဓိကကတော့ရှင်းတမ်းတို့ကတော့ LGBTတွေဖြစ်နေတဲ့အတွက်ကြောင့်မလို့လူ့ခွင့်ရေးကိုတန်းတူပြေပြေဝဝရရတယ်ဒီမိုကရေစီပြေပြေဝဝသွားတာလို့ဒီမယ်အဲ့နည်းဆိုတဲ့အတိုင်းကြတဲ့ခုမှာဒီမိုကရေစီရဲ့အရာဒါအနှစ်သာရောက်လဲတိခဲ့ပြီးပြီအဲ့ဆိုင်နေရဲ့ဟိုအရှိရ LGBTတွေရဲ့ like ဒီ black ဒီခက်ခဲလဲ ဒီမိုကရေစီပထမ၅နှစ်တက်တန်းမှာလဲဘယ်လိုဖိနှိပ်ချုပ်ချယ်မှုတွေရှိခဲ့လဲဘယ်လိုကန့်သတ်ခံထားရမှုတွေရှိခဲ့လဲဆိုတာကိုယ်တိုင်ကြုံခဲ့ရတယ်အာဏာပိုင်တွေရဲ့ဒီပြင်ပနှိပ်ဆက်တာနိုင်ငံရထောက်တာပြင်သစ်တွေနဲ့တို့တာအစတော့ပြီးပြီဆိုလို့ရှင်လူတက်မှုတာမကျူးလွန်မယ်နဲ့မှောင်ရေးကိုလည်းဒီမိတ်သက်တွေနိုင်နေဆိုရင်ရုပ်ဖြတ်တယ်ဆိုပြီးတော့မှ
LGBTခေါင်းမှာလေးယောက်လောက်ကအောင်ကြပြီတဲ့သူတွေကြီးပဲပေါ့နော်ဆိုတော့ကြတော့ဒီဟာတွေကရှင်းတဲ့ဘဝမှာခါပြီးကြတယ် ဒီမိုကရေစီငါးနှစ်တက်တန်းအတွင်းမှာဆိုလို့ရှိရင်အဲ့ဒီအမှုခင်တွေရောပါလာတယ်လွတ်လပ်စွာပြောဆိုခွင့်တွေရှိလာတယ်ရင်းနှီးဆိုရင်အရာရာမှာကောင်းဆုံးခံပြီးနေရာတဲ့ဘဝနေပြီးတော့မှဒီမိုကရေစီရဲ့အောက်မှာရေးရမုန်းရှိလာတယ်အစပြားတဲ့ကိမတ်လာတယ်အစပြားကိမတ်ဆိုတာ ရက်စတမ်းရှိကိုပြောတာမဟုတ်ပါတော့ကိုယ့်ရဲ့ right ကိုကိုယ်သိလာတဲ့ခါမှာကျမတို့ကကားမမမေးခြင်းလာနိုင်တယ်ပေါ့အဲ့ဒါကြောင့်မလို့လည်းအဲ့ဒီလိုစက်ပြီးတော့မှနေစင်တဲ့အတွက်အရသာအစိုးရအရသာအစိုးရတယ်မှာမှ ကျမတို့အဒီပီတီပရိတ်တွေလုပ်ခွင့်ရတယ်နိုင်ငံရေးဆွေးနွေးပွဲတွေမှာပါခွင့်ရတယ်လူငယ်ရေးရမူဝါဒလို့နော်ဒီလိုမူဝါဒရေးဆွဲတယ်မှာဆိုရှင်တက်တော့ကိုယ်တိုင်ပါဝင်နိုင်ခဲ့တယ်ကလေးငယ်ခွင့်ရေးဥပဒေထဲမှာဆိုလို့ရှင်လဲအဒီပီတီနဲ့ပတ်သက်တဲ့အဆက်အသွယ်ဒီလိင်သူဖြစ်သူကလေးငယ်တွေကိုကာကွယ်ပေးရမယ်ဆိုတဲ့အချက်တွေလောက်ဆောင်နိုင်ခဲ့တဲ့အရသာအစိုးရတွေမှာအန်အေဒီအ ို့လက်ခံမှုဆိုတာကဘယ်လိုမှမဖြစ်နိုင်ဘူး။ကျမတို့ပေးထားတဲ့မဲတွေကိုမလေးစားဘဲနဲ့အခုလိုမျိုးလုတ်တယ်လို့ခံစားရတဲ့အတွက်ကြောင့်မလို့ဒါကိုယ့်ရဲ့ရတအစိုးရကိုပြင်ပြီးတော့မှအနာနှိအပ်စေတဲ့အတွက်ကြောင့်မပါဝင်ရခြင်းဖြစ်ပါတယ်မ
ှ LGBTQ ဆိုတာကဒါလူမှုအတိုင်းအဝန်းအတွင်းမှာနှိမ်ချဆက်ဆံခံရတဲ့သူတွေထဲမှာပါပါတယ်အလွယ်တကူပြစ်မှတ်ထားခံရလိမ့်ရှိတဲ့သူတွေထဲမှာပါတာပေါ့နော်ဆိုတော့အခုလေဒီဆန္ဒပြပွဲတွေမှာပါလာတဲ့အခါမှာကိုယ့်ကိုအလွယ်တကူပြစ်မှတ်ထားပြီးတော့နှိမ့်ကွတာဖမ်းဆီးတာမျိုးတွေဖြစ်လာမှာရောမစိုးရိမ်ဘူးလားရှင
်အော်စိုးရိမ်နေမှာဒါပေမဲ့လည်းမထွက်လို့မရတဲ့အခြေအနေမျိုးမှာကတော့ဒါနိုင်ငံသားတယောက်ရဲ့ထင်ယူတတ်ပေါ့နော်တောင်းဝင်စီစဉ်တဲ့အတွက်ကြောင့်မလို့ထွက်ရတာရှိတယ်။စိုးရိမ်မှုတွေကတော့ရှိတယ်မှရညဆိုလို့ရှိရင်ဖြတ်မြတ်တတ်မအိပ်ရဘူး။ TV ဆိုလို့ရှိရင် internet ကမရှိတဲ့အချိန်မှာတစ်ခုခုအရေးပေါ်ဆိုရင်ဘာလို့လို့ဘာကန်ရမယ်လဲမသိဘူး။ညပေါင်းများကအိပ်ကောင်းစင်မအိပ်ရဘူးလို့မနဲ့နိုးထလာပြီဆိုလို့ရှိရင်လည်းအဲ့အတွေးကြီးကတန်းဝင်လာပြီးတော့မှရင်တုံသွားတာတွေရှိတယ်။အဲဘယ်နှစ်ကိုယ့်အလက်ရောက်လာမှလဲ။ငါ့ရဲ့အချိန်တွေဘယ်နှစ်ဒီတန်တန်တော့မှအကုန်ဆုံးရမလဲဆိုတဲ့တွေးစိတ်အကြောက်စိတ်ကတော့ဒါရှိတယ်လူတိုင်းမှာလည်းဒါရှိကြတဲ့အတိုင်းကြပဲပေါ့သို့တော်လည်းခုနိုင်ငံကလေးတွေကအသက်လေးတွေငငယ်လေးတွေနဲ့လမ်းမပေါ်မှာဆန္ဒတွေပြနေကြတဲ့အချိန်မှာကျမတို့ကမျိုးမပွားတော့ပေမဲ့ကိုယ့်ရဲ့မျိုးဆက်တွေအတွက်တာဝန်ရှိတယ်လို့ခံစားရတဲ့ဈာမှလည်းမနေနိုင်ဘူးသူတို့တွေအတွက်ရှေ့ရနေပြီးတော့မှဒါအမြင်ဆုံးတိုင်းပြည်ပ ကျွန်တော်တို့တန်မှုဥတီဖို့အတွက်ကိုစောက်တိမ်မယ်လေရှေ့ထွက်တာပေါ့မာရဲ့သူရဲ့တကြီးကတော့စက္ကန့်နဲ့အမြတ်ရှိတာပေါ့ဆိုတော့အခုလိုအာနာသိမ့်လိုက်တဲ့အတွက်တိုင်းပြည်အနာကပေါ်မှာရောဘယ်လိုဆိုရင်မှုရှိလဲဒါတိုင်းပြည်အတွက်ဘယ်လောက်ထိဆုံးရှုံးနေတာမျိုးဖြစ်လာမယ်လို့ချင်ပါလဲရှင်တူပါသူအာနာသိမ့်နေတယ်ပြပြအာနာသိမ့်နေတယ်ပြပြဒီလောက်မျိုးကိုဒီဒီမိုကရေစီနေမကြဘူးလို့ထင် ดูซาเลยที่แท้ที่อาณาเส้นเนี่ยแสดงว่าชีวิตว่าไม่สวยในยุคการเนี่ยเป็นส่วนใหญ่ของมือเนี่ยมีมาดีดีที่เจ็บเบี้ยวมาโอ้ยอาณาเส้นขึ้นมาเส้นนี้ก็ลูกกงเจี๊ยดูชาบาราเลยโอ้เวทเชียชาบาราเลยบางคนเรียกว่าเดบอลาเบี้ยวมาโอ้ประเทศชีวิตดูเรียกจะต้องนั่งอยู่ในประเทศชีวิตดูเรียกเส้นนี้ก็เป็นเส้นเบี้ยวมาที่เอาเรื่องสมุยเรียกว่า
แต่พี่อาร์ตี้กันอยู่แล้วมาเลยอารมณ์อยู่เนี่ยสาวเลยจะพี่อาร์ตี้ที่ดังพี่นั่งเงี้ยลูกเราอยู่ซาทาวาเลยมาไม่ใช่ท่านนู้นหรอกLGBTอยู่เจอเลยปุ๊บเราแค่ไหนเนี่ยเชนี่รีพี่ลาเลยเนี่ยลูกเชมาลาเช่เชมาเลยเช่บาจามเนี่ยเลยสุดเลยเช่กูสุดเลยเช่เนี่ยแต่ถ้าที่อาการจังเลยที่บอกจะได้สุดเด่นเนี่ยดูมันยังดีเลยดูเลยแล้วยังแต่งงานเลยรังว่าแค่สิ่งยิ่งอยู่ทางข้าเลยสุดเลยมีทางนี้ว่าLGBTด้วยสุดแล้วมันก
ပြီးတော့ဒီကနေ့ကျွန်တော်တို့ရဲ့အတွက်ပို့ပြီးတက်ကတ်ချနိုင်တဲ့အခြေအနေမျိုးထိကြင်ပြီးရောက်သွားနိုင်ပါတယ်။ဥပမာပုံမှန်လေးလေးပြောရမယ်ဆိုရင်ဟိုတုန်းကကျွန်တော်တို့ငယ်ငယ်ဆိုရင်အမှုလုံးအမှုဖြစ်ခဲရတာပါတဲ့ပုံမျိုးယူသွားပြီးတဲ့အချိန်မှာနောက်တစ်နေ့တိုင်းမှာပြန်လာရေးပတ်စံနဲ့ဆိုတဲ့အနေအထားမျိုးတွေအဲဒါမျိုးတွေရှိတာမှာပြန်ရောက်သွားနိုင်တယ်လို့နောက်ပြီးရင်လူခွင့ ကျွန်တော်အများလေကိုကောင်းကောင်းကြီးသိနေကြတယ်ဆိုတော့ဒီလိုလူတယောက်အနေနဲ့အခုလိုအခြေအနေမျိုးမှာအာဏာပိုင်ဘက်ကနေပြီးတော့ကိုယ့်ကိုချင်းချောက်တာမျိုးဖမ်းဆီးဖို့ကြိုးစားတာမျိုးရောကျွန်တော်အားရှိလာလာရှင်နောက်တစ်ခါတော့သူတို့ဘက်ကနေတစုံတရာချင်းချောက်တာမျိုးလည်းမရှိဘူးဒါပေမဲ့ဒေတာဘက်ကတော့ဖမ်းမယ်ဆိုလို့ရှိရင်တချင်ဝန်ကြီးတို့ရောက်လာပြီးတော့ဖမ်းခေါ်သွားမှာလေအဲကျိုးပြီး notice တွေပါလေပုံမယ်လို့မထင်ဘူးမှာဟာအဲ့အတွက်လည်းအရာရာပြင်ဆင်ထားပါတယ်အကောင်းဆုံးအနာတိုင်းမှုကိုစတင်လက်ရှိဆန္ဒပြပွဲတွေထဲမှာအဂျီပီတီအတိုင်းဝိုင်းရဲ့ပါဝင်မှုကရောဘလောက်အတိုင်းထားပြီးရှိတယ်လို့ပြောနိုင်ပါမလဲရှင်အဂျီပီတီအနေနဲ့ပြောမယ်ဆိုရင်မှာဒါတိုင်းချင်းရောတနန်တလျားမှာရှိနေတဲ့မြို့အတူတရာအဂျီပီတီတွေကသူတို့ကဏ္ဍအတူတရာနေပြီးတိမ်မတပိတ်စစ်ကြောင်းနေနဲ့ပေါင်းတော့ဒီက ဒီလိုရှင်ကျမတို့မှာကိုရင်းရှိတယ်ပေါ့နော်အချင်းချင်းကိုရင်းစိတ်သက်ထားရရှိတယ်အဲဒီပီဒီရိုက်နက်ဝက်ကနေပြီးတော့လဲသူတို့ဘာလုပ်တယ်ဆိုတာလေးရှယ်ရင်းလုပ်ဖြစ်ပါတယ်အမအကောင်လုံးတက်တက်ကြွကြွဒီချိန်မှာပါဝင်တယ်သူကြတာတခုကဒီချိန်မှာပြည်သူလူထုဒီ SDGD ဖြစ်လို့နှိမ်ချရတဲ့အတွက်မရှိတဲ့နဲ့SDGD ဝေးဒီနိုင်ငံရေးရည်ရွယ်ချက်ရင်းနဲ့ဒီလိုမျိုးခံနာမှာပူးပေါင်းပါဝင်နေဆိုပြီးတော့မှသူတို့တို့တင်ခံရတယ်အထူးကွန်ပျူတင်ခံရပါတယ်ဒီချိန်မှာ
โอเคအခုဆိုရင်ဒါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာတလနေပါရှိလာပါပြီဆိုတော့ဒီလှုပ်ရှားမှုမှာဘယ်အခြေအနေအထိမရှင်းတဲ့အနေနဲ့ဆက်ပြီးတော့ပါဝင်သွားမှာပါလဲရှင်ဒီဟာကအဆုံးထိတိုင်ရမယ်တိုက်ပွဲပေါ့ကျမတို့တော့တိုက်ပွဲကိုဘယ်လောက်ထိကြီးရွယ်ထားလဲဆိုလို့ရှင်2000ရှစ်ဖွဲ့စည်းပုံအခြေခံဥပဒေကြီးပြတ်တောင်းပြီးတော့ကျမတို့တွင်မြောက်တဲ့အစိုးရရှင်းလဲရရှိပြီးပြည်န
นั่นแหละที่จริงมาต้องนี่แหละที่เชื่อตัวไหมไอ้เจ้าสมาธิแต่ในนั้นกูไม่อยากได้ด้วยปานีมาเลยเทวีสมาแต่ในนั้นบาดอะไรเลยสมาธิข้างจังมาบุตรที่ใช่ไหมอารมณ์ดีอยู่ที่อันสิ่งที่ข้างจังเนี่ยเชื่อใจเลยสมาข้างจังเนี่ยบอกไปเนี่ยอารมณ์เนี่ยที่ใช่จะมาตัวอะไรด้วยดีใจกว่าดีใจเลยแต่ดูดีไปเท่าไหร่เลยดีใจกว่าอุตส่าห์มาดูอะไรก็ถ้าเปล่ามาเอ็ดดี้ดีเยอะมาเลยชินเยอะมาถ้าปานีเยอะมาที่รู้เลยแทนที่ไหนเนี่ยส LGBT တွေကလည်းအဆောင်ရှိတိုင်းပဲအဆောင်ရှိလဲဆိုလို့ရှိရင်ကျမတို့ရွေးချယ်တင်ပြတဲ့အစိုးရပြန်လဲတက်လာပြီးတော့2008ဖွဲ့စည်းပုံအခြေခံဥပဒေမရှိဘဲနဲ့အစ်စ်ပြန်လဲပြီးရေးဆွဲတဲ့ဆက်ဆံတဲ့ဒီမိုကရေစီရရဲ့ဒီကျမတို့တိုက်သွားမှာပါကမ္ဘာကုလသမဂ္ဂကရောဒီအမေရိကန်ပါဝင်
ဒီပေါ်တော့ဒီမိုကရေစီတင်ရတဲ့နိုင်ငံတွေနေနဲ့လည်းတနိုင်ငံပါကနေအငြင်းဆုံးကျွန်မတို့နိုင်ငံဒီမိုကရေစီတင်ရပြီးဖန်ဆီးခံထားတဲ့ဒီလိုမျိုးပို့တဲ့အကူအညီပေးပါလို့တောင်းဆိုချင်ပါတယ်ဟုတ်ကဲ့ပါမရှင်ကဒီစီနီအိုက်ချင်ပါတယ်နော်အပမထားဟာ ချင်းနေကျုပ်ဖြစ်လာမဲ့အမေရိကန်လန်ကွန်ဂရက်လွတ်တော်ဂျာနာပွဲမှာပါရီပြောခဲ့လေကွန်ဂရက်လွတ်တော်လုံခြုံရေးဌာနအကြီးအကဲဟောင်းတွေရဲ့လွတ်တော်ဂျာနာပွဲအမေရိကန်နဲ့ဆော်ဒီအာရေဗျဆက်ဆံရေးအလားအလာစတာတွေကိုကိုအောင်ကတင်ပြပေးထားပါတယ်ခင်ဗျာ
American ချင်းနေကျုပ်ဖြစ်ဆိုဖီကန်ဒါရဲ့တရားသူကြီးမေရစ်ကာလင်က တကယ်လို့သူသာရှင်းနေကြုတ်ဖြစ်တာဝန်ထမ်းဆောင်ခွင့်ရမယ်ဆိုရင်လွန်ခဲ့တဲ့ဇန်နဝါရီ6ရက်နေ့ကကွန်ဂရက်လွှတ်တော်ကိုဝင်စီးမှုနဲ့ပတ်သက်လို့ပထမဆုံးစုံစမ်းစစ်ဆေးသွားမှာဖြစ်တယ်လို့တနင်္လာနေ့ကပြောပါတယ်။2020အမေရိကန်သမ္မတရွေးကောက်ပွဲမှာသူသာအမှန်တကယ်အနံ့ရသူဖြစ်တယ်လို့သမ္မတဟောက်ဒွန်နယ်ထရမ့်ကအစဉ်တစိုက်ပြောဆိုလာပြီးတဲ့နောက်ကွန်ဂရက်လွှတ်တော်ကိုဝင
ကျွန်တော်တို့ရဲ့အညီအသွားနေတဲ့လမ်းကြောင်းကိုအပြင်းထန်ဆုံးတိုက်ခိုက်တာပဲလို့ထင်ပါတယ်။ဘဝတခြားလုံးဘယ်တော့မှဒါမျိုးမမြင်တွေ့ခဲ့ပါဘူးလို့ဆိုပါတယ်။အမေရိကန်တရားရေးဌာနကဒီဂျပန်စီနစ်မှုမှာပါဝင်သူရာနဲ့ချီကိုဖမ်းဆီးဆွဲချက်တကယ်ပြီးပါပြီ။ဒါပေမဲ့တမရဟောင်းထရန့်အပါဝင်ဒီကိစ္စနဲ့ဆက်ဆက်သူတွေကိုပိုကျကျပြန့်ပြန့်ရေးယူနိုင်ရေးဒီမိုကရက်တစ်ကလူလာနေတ
ပြည်မှာပါဝင်သူစီစဉ်သူအစုအဖွဲ့ခေါင်းဆောင်အခုကြီးပေးသူနောက်ွယ်ကထောက်ပံ့ပေးသူအားလုံးကိုခြံထားလို့မရပါဘူးလို့ပြောသွားတာပါ။ဝါရင်တရားသူကြီးဖြစ်တဲ့ဂါလန်ကိုသမရဘရိုက်ဥပမာက လက်လက်သွားတဲ့တရားရုံးချုပ်တရားသူကြီးနေရာမှာအစားထိုးခံဖို့2019ခုနှစ်ကကြိုးစားခဲ့ဘူးရတယ်။ဒါပေမဲ့လည်းသမရရွေးကောက်ပွဲနီးနီးရဲ့လို့ရီပက်ဘလစ်ကင်တွေကအကြောင်းပြပြီးတော့အတီးပြုတ်မပေးခဲ့ပါဘူး။အခုခါမှာတော့ရာထူးနေရာကိုအလွဲသုံးစားလုပ်တာကြောင့်လို့ဆိုပြီးတော့ဒီမိုကရက်တစ်ဆီဆိုးတော်သားထွက်နေတဲ့ထရမ့်ခန့်ထားတဲ့ရှေ့နေချုပ်နေရာကိုဂါလန်နဲ့အစားထိုးဖို့ဆက်ရထပ်တန်နေကြတာ Balate, Tiai Tanaha, Emiroe, Lenet Puepilaware, Tamara Tramne, Tumi Tazu, Tunange, Mohammed, Josie Wague, Sheshu Gerawalu Suare, Republic in Nebekale, Tamara Ubamaletama, Ladu Piedi, Shida Subido, Pian Sosueniware, a teledot met Ted Cruz Gar.
Was it the Department of Justice was politicized?
ยาสูบเนี่ยชี้จนน้องอะไรที่ไอ้ท่านนายลุงยันสินเนี่ยสัญญาแบบพี่ปีรอในงี้ไอ้ยาเล่นเนี่ยตัวเพื่อต้องใช้แก้วอะไรปาร์ตี้ที่ไอ้ยาก้าตุ่ยเป็นกูตะเข็บผู้ที่ไอ้ท่านนั่งกูต้องใช้ลมยาวาบุลุตัวพี่ตัวเราวะกาเลงก้ารอเช่นเดียวยาดูฮานในงี้ยาดูลมมีนยาวพี่วะเลยท่าเป็นที่ยาดูฮาจะส่งเดียวไปเช่นเงี้ยยาดูตาวมีมาอุปเอเมริกันปีรังสุ่ยจีมาเลยตาวมีที่พี่เดลุเลสุวะเลยแล้วเมื่อเดินไปมาเราท่านลุตัวก็ ကျွန်တော်တို့ကလွတ်တော်ကိုဝင်စည်းစမ်းမှာလူညွှန်ရေးဘက်ကမတားဆီးနိုင်ကြတာနဲ့ပတ်သက်တဲ့အသေးစိတ်ချက်လက်တွေကိုကွန်ဂရက်လွတ်တော်လူညွှန်ရေးဆရာတာဝန်ရှိသူတွေကအမေရိကန်ကွန်ဂရက်လွတ်တော်အမတ်တွေကိုအင်္ဂါနေ့ကပထမဆုံးအနေနဲ့အစီရင်ခံတင်ပြခဲ့ပါတယ်။ဇန်နဝါရီ6ရက်ကပီတယ်ကွန်ဂရက်လွတ်တော်ကိုဝင်စည်းတာဟာတမိုင်းမှာမကြုံဘူးတဲ့အဖြစ်ပြလဲဖြစ်တာကြောင့်လူညွှန
ရုံရင်းစကားဖြစ်နိုင်လောက်တဲ့အခြေအနေအတွက်ပဲပြင်ဆင်ခဲ့တာပါလုံခြုံရေးတွေတကယ်ကြုံလိုက်ရတာကစစ်စင်ရေးပုံစံပူးပေါင်းတိုက်ခိုက်တဲ့ပုံစံနဲ့လွှတ်တော်အဆောက်အုံကိုအကြမ်းဖက်ဝင်စီးခဲ့တာပ
ါကွန်ဂရက်လွှတ်တော်ရဲ့လုံခြုံရေးအသုံးစရိတ်ဟာဒေါ်လာ3,500ကျော်ရှိပြီး Trump ရဲ့ Stop the Steal မဲခိုယူမှုကိုတားဆီးကြဆိုတဲ့စူဝေးပွဲမတိုင်ခင်မှာဒေသခံ DC ရဲ့တပ်ဖွဲ့ဖက်ဒရယ်အဆင့်တာဝန်ရှိသူတွေအားလုံးနဲ့လည်းလူမျိုးရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်။ဇန်နဝါရီ6ရက်နေ့မှာသမ္မတဂျိုးဘိုင်ဒန်အနိုင်ရမှုကိုအတည်ပြုပေးမယ်။ပြည်နယ်ကိုစားပြုမဲတွေကွန်ဂရက်လွှတ်တော်မှာညီထွက်အတည်ပြုပေးရတာပါ။အလွတ်တော်လူမျိုးရေးဆိုင်ရာအကြီးအကဲဟောင်းပေါ်အာဗင်က
everyone was very satisfied that we had
any thing I yasi de thaulai yi tadin dui bo a chei khan bi im matan pye song kaung mon de lou jong yi a si sin yi swae tha da cha a long ga chin nat ni cha da ba
san pya bwe ma a chan phan nan chin ni tha ri pu tu la le lo january 9 ya ni ma fbi pyaung su san sa sei pi lu ga tri pe tha wa de yi tri pe che ko taung shi su dui ba jaw ma ti kya ya le su pi lo le democrat di pek ka mi kun thauk ni da ba steve san ga
That's something we need to look at. What's the process?
Three pages below Topian Gerale, a chat letter below season B, Tia Medui, TB, Dila Surari, Tianchi Yabame,
Yazumi and Nepe, Suazon, the Fitian at Patalu, Pinagon Setana, Joe Yashiwe, now the Rimba Jay, Lotta Malayo, Tosubushi, Nivarekha.
Thank you very much, everybody. It's a great honor to have the Crown Prince. Big purchaser of equipment and lots of other things. And
American Donald Trump letter to Ngaro, MBS Lule Tijare, Sorry Aces and Minda Mohammed bin Salmane, Alon Kaumune Sassane Shige Piro, Selene Pisiri Dong Yang Chage Ware, a good Tamra Joe Biden letter Mayo, Sorry Arabiane, Belo Sassane Yushilamle Surago, Amya Tijan Jarawa, Emiro Jogna Jan Sakiga.
The president's counterpart is King Salman.
Tamara Joe Biden ne asin tu tu ha payin Salman na phit par le lo tarin naw du ye ame ko phit twar ba atat 85 ni ayue payin Salman ha nangae au shang phit bin me le atat 35 ni ayue Asia Minna ha let twe ma nangae ko au chou ni tu phit de so bi a long ga ti thar ba tu ha pyu pyin kaung lai thama phit de lo jwe jaw tha bin me le 2018 khu ni sorry kaung sai win yong twin ဝင်ရောက်ပြီးတဲ့နောက်ပျောက်ဆုံးသွားတဲ့ Washington Post သတင်းတော့ဂျမဲကာရှိုဂီအသက်ခံရတဲ့ဆိုတော့လူခွေချူဖောက်မှုသတင်းတွေဟိုလီတကျော်ထွက်ပေါ်ခဲ့တာပါသမ္မတဘိုင်ဒန်ဆွေးအနေနဲ့တော့ Saudi Arabia ရဲ့လူခွေအခြေအနေပေါ်အာယုံဆိုင်စောင့်ကြည့်တော့မှဖြစ်တယ်လို့ဆိုပါတယ်နိုင်ငံခြားရေးဌာနပြောခွင့်ရ Ned Price က
And the American people expect that U.S. policy towards...
Sorry, Arivyane, Sasanyama, Tia Ubi, Sumo Ye, Lu Kwen Ye, Liza Lai Na Mu, Sara Rigo, Li Thabu, American Luduga, Nyole Nida Ba. Dajang, Chenoro Ye, Santambone, Anyi, Sorry, Arivyane, Sasan, Dwama Ba. Turuga Ma, Aladu, Santambore, Mishibi, Mele, Chenoro Ye, Yadi Je, Santambore, Gu, Shinshin, Linlin, Popya Bu, Wen Leni, Ma, Maho Ba Bu.
ဒီလိုကနေဦးပြောဆိုမှုတွေဟာ sorry arabia နဲ့ဆက်ဆံရေးကြီးကြီးမားမားအပြောင်းလဲတွေရှိလာလိမ့်မယ်လို့ထောက်ပြနေတာဖြစ်တယ်လို့လေ့လာသူတွေကသုံးသပ်ပါတယ်မူဝါဒရေးအကြံပေးအဖွဲ့ Carnegie Endowment for International Peace အဖွဲ့က Michelle Dan ကအခုလိုပြောပါတယ
်
ဆက်ဆံရေးကမတူတော့ပါဘူးသမ္မတထရမ့်အာဏာရလာတဲ့အစောပိုင်းအချိန်တုန်းက sorry arabia ကိုတွားခဲ့သလိုမိုဟာမက်ဘင်ဆာမန်ကိုအာဏာဆက်ခံမဲ့သူဖြစ်လက်ခံထားတာပါအခုသမ္မတဘိုင်ဒန်လက်ထက်မှာတော့ဘာအပြောင်းလဲတွေလုပ်မလဲဆိုတာကိုမသိရပါပဲတရားရာကသမ္မတထရမ့်လိုမိုဟာမက်ဘင်ဆာမန်ကိုအလင်းစလို့ဆက်ဆံအတိအမှတ်ပြုမှာမဟုတ်ပါဘူးလို့သူကပြောတော့တာပါဒီလိုအခြေအနေတွေကြောင့်ဘိုင်ဒန်ဆွေးအနေနဲ့ sorry arabia နဲ့ဆက်ဆံရေးပေါ်ပြန်သုံးသပ်ရမှာချင်းတွင်ရှာမိဖို့တော့ခက်ခဲလိမ့်မယ်လို့သုံးသပ်သူတွေကထောက်ပြကြပါခင်ဗျာ
။သူရဆောင်အမေရိကန်ခွင်အစီအစဉ်ကိုကိုအောင်တင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့သိပ္ပံနဲ့ဤပညာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒေါက်ခင်မျိုးသက်ကစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ။
ဒီကနေ့သိပ္ပံနဲ့ဤပညာဆန္ဒမြန်မာနိုင်ငံကကွန်ပျူတာသုံးသူတွေအတွက်လုံခြုံရေးဆိုင်ရာတည်ထားတင်တာတွေကို American နိုင်ငံ Iridium Satellite ကိုမြေကကွန်ပျူတာဆော့ဖ်ဝဲတင်ရရှင်ကိုရဲကျော်ကပြောပြခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကို၃ချိန်ကြုံခဲ့ကြရတဲ့အချိန်မှာ1962နဲ့1988ခုနှစ်တွေနဲ့ရှင်ရင်အခုနောက်ဆုံး2021အာဏာသိမ်းချိန်မှာဆက်သွယ်ရေးဆိုင်ရာဤတင်ရတိုးတက်မှုကြောင့်ဖြစ်ရတွေကိုအချိန်နဲ့တကြီးကြီးကဘာကတည်လာနေတာပါဒါကိုအာဏာသိမ်းခံတဲ့စစ်တပ်ကလည်းနီးမျိုးစုံနဲ့ပိတ်ပင်ဖို့အတွက်ကြိုးစားနေတာကြောင့်ဆက်သွယ်ရေးအတွက်အရေးပါတဲ့ဖုန်းတို့ကွန်ပျူတာတို့သုံးဆွဲရမှာကိုယ့်ရဲ့လုံခြုံရေးဆိုင်ရာတွေကိုတိထားဖို့အရေးကြီးတယ်လို့ software တင်ညာရှင်ကိုရဲကျော်ကပြောပါတယ
်ဘလိုမျိုးဆက်သွယ်ရေးလုံခြုံမှုတွေလိုအပ်တယ်လဲဘယ်ပုံစံမျိုးနဲ့လုံခြုံရေးယူမလဲဆိုတာတွေကိုအခြေခံအားဖြင့်နားလည်ထားဖို့လိုတယ်လို့ယူဆပါတယ်ခင်ဗျာ
ဆက်သွယ်ရေးအတွက်ဖုန်းလိုကွန်ပျူတာတို့သုံးနေနေရမှာအရေးအကြီးဆုံးကကိုယ်အသုံးပြုမဲ့ password ဖြစ်ပါတယ်
။ message ကိုလုံခြုံအောင်လို့လုပ်ရမယ် password ကိုလုံခြုံအောင်လုပ်ရမယ်အဲ့လိုပဲကိုယ့်ရဲ့ message ရဲ့လုံခြုံတဲ့ strength က ကိုသုံးတဲ့ password ပုံမှာပဲမူတည်ရယ်ကိုသုံးတဲ့ password ကဖောက်ရတာလွယ်ရယ်ဆိုလို့ရှိရင်ဒီ message ကလည်းမလုံခြုံတော့ဘူးပေါ့လေနည်းနည်းလုံခြုံတော့ရော့သွားမှာပေါ့လေ phrase နဲ့ကိုမှတ်ထားမယ်အဲ့ဒီထဲမှာ numerical ပါမယ်ပြီးတော့ special character တွေပါမယ်အဲ့ဒီလိုပါထည့်ပြီးတော့ password ကို7လုံးကနေ10လုံးလောက်ထိအားရမယ်ကိုကောင်းထဲမှာပဲမှတ်ထားရမယ်အဲ့ဒါတွေကိုချရေးမထားအောင်ချရေးထားလို့ရှိရင်တို့ကစာရွက်ရသွားလို့ရှိရင်ဒါတွေကဟိုရသွားမှာပေါ့လေဒါဆိုအလေးအကျင့်တွေဟိုလုပ်ယူသွားမှာပေါ့သိရမလားဘာလို့ဖြစ်ရင်ဟို password ကို1 2 3 4 5 6 7 8ဘယ်လိုမျိုးထားလိုက်လို့ရှိရင်တော့အရန်လွယ်တယ်လေသိရမလားဒါတော့ရှေ့ဆုံးနှလုံးလောက်ကို default လိုက်နိုင်ရတယ်ဒီဟာကိုစံကြည့်ဖို့ကဒီ chance အများကြီးတယ်ဒါမှ1 2ဆိုတာနဲ့တော့တိသွားပြီ1 2 3 4 5 6အဲ့လိုခံမှန်းရလွယ်သွားတာပါ
password ကအရေးကြီးဆုံးပေါ့နော
် password ကအရေးကြီးဆုံးပဲဒီ cyber message လုံခြုံရေးမှာ password ရဲ့ strength အရေးကြီးဆုံးပဲပေါ့ password ကိုဘယ်လိုမျိုးလုံခြုံအောင်လုပ်မလဲပေါ့လေမိမိအတွက်စရေးစရာမလိုပဲမှတ်မိလွယ်ပြီးတော့တခြားလူအတွက်ခံမှန်းရခက်တဲ့ password တွေဖြစ်ရပါမယ်ပြီးတော့၈လုံးကနေပြီးတော့၁၀လုံးလောက်ရှိတဲ့ password လေးတွေကိုကောင်းထဲမှာပဲမှတ်မိနိုင်တဲ့ habit လေးတွေကိုကိုကနေပြီးတော့စလုပ်ဖို့လိုမယ်လို့ထင်ပါတယ်ခင်ဗျာ
။ဟိုရွေးတဲ့ခါမှလည်းစကလုံးက၈လုံးအောင်နေ၁၂လုံးဆိုတာနည်းနည်းများလေ။သူများတွေလာပြီးတော့ hack လုပ်တာခံရဖို့အခွင့်အရေးလေးပေါ့နော်
။ဟုတ်ကဲ့ခင်ဗျာ။ပြီးတော့ကြတော့ number တွေနောက်ပြီးတော့ special character တွေပါထည့်ပြီးတော့သုံးဖို့လည်းလိုပါတယ်ခင်ဗျာ
။ computer သုံးတဲ့လူတွေသိတင်ထားတဲ့အချက်လေးတွေပြောပြပေးပါဦး
။ပထမအချက်ကတော့ခုနကပြောလို့ပဲသူတို့ကိုဒီဆက်သွယ်ရေးလုံခြုံမှုအတွက်ပညာပေးဖို့လိုပါတယ်နောက်တစ်ခုကတော့ဒီ IT ပညာရှင်တွေစုပေါင်းပြီးတော့ဆက်သွယ်ရေးလုံခြုံမှုအတွက်လိုအပ်တဲ့ software လေးတွေရှာဖွေတီထွင်ထားဖို့လိုအပ်တယ်လို့ထင်ပါတယ်အခုဖြစ်နေတဲ့အခြေအနေအတွက်ဘာဖြစ်လို့လဲဆိုတော့အခုမြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့လူဟာဒီအင်အားအတင်းအကျပ်ရှိတဲ့စစ်တပ်တစ်ခုဆိုတော့ဒါကိုလည်းဒီမိထားလို့မရပါဘူးနောက်တစ်ခုကတော့ဒီInternet ပေါ်ကဆွဲယူပြီးတော့ဆွဲသုံးနေတဲ့ free software တိုင်းကလည်းလုံခြုံတယ်မလုံခြုံဘူးလို့ဘယ်သူမှမပြောနိုင်ပါဘူး။အဲ့ဒီအတွက်ကြောင့်မလို့ကိုဟာကိုအသုံးပြုဖို့အတွက် software တွေကိုတည်ဆောက်ဖို့လိုအပ်လာပါလိမ့်မယ်။အဲ့ဒီ software တွေတည်ဆောက်ဖို့အတွက်လည်း IT ပညာရှင်တွေ software engineer တွေစုပြီးတော့သူတို့ကလိုင်းနာရမယ့်စည်းကမ်းလေးတွေချထားဖို့ဥပမာအဖြစ်ပြောရလို့ရှင် software ထဲမှာ backdoor တွေအထည်အောင်လို့ဒီလုံးကြီး software တွေမှာ backdoor တွေမထည့်အောင်လို့အဲ့လိုမျိုးစည်းကမ်းလေးတွေပြန်ချထားဖို့လိုမယ်လို့ထင်ပါတယ်
။ဘာကြောင့် backdoor မထည့်ဘဲနဲ့ထားရမှာပါလဲ
။ backdoor မထည့်ဘဲနဲ့ဘာလို့ထားရမလဲဆိုတော့ backdoor ထည့်ထားလို့ရှိရင်လုံခြုံမှုက 100% မရှိပါဘူး။ဘာလို့လဲဆိုတော့ရေးထားတဲ့ software engineer or software developer ကိုနိုင်ကွာ backdoor ကနေပြီးတော့ဝင်လို့ရတဲ့အတွက်ကြောင့်မလို့တခြားလူကလည်းဝင်မယ်ဆိုလို့ရှိရင်နီလန်းတစ်ခုရှိနေလို့ပါအဲ့တော့ backdoor တွေမထည့်ဘဲနဲ့တိဆောက်ထားတဲ့ software လေးတွေကိုရေးထားတဲ့လို့ထင်ပါလေအခုအခြေအနေ
backdoor ဆိုတာဘာလဲအရင်ကြောပြပေးပ
ါ backdoor ဆိုတာကတော့ဥပမာအားဖြင့်ဆိုလို့ရှိရင်ဒီ software ရေးတဲ့လူပဲတိတဲ့ password တစ်ခုသုံးပြီးတော့ message ကိုဝင်ပြီးတော့ဒီဖတ်လို့ရတဲ့ဟာပေါ့လေ sender နဲ့ receiver ပဲ share လုပ်ထားတဲ့ key မဟုတ်ဘဲနဲ့ဒီဘာခေါ်မလဲဆိုတော့ developer ကပါသူတိတဲ့ key နဲ့ပါဒီอยู่ပြီးတော့ဒီဖွင့်လို့ရတယ်လို့ဟာမျိုးไอ้ back door ပေါ့လေအဲ့လိုမျိုးဒီခေါ်တာပေါ့โ
อเคဆိုတော့မြန်မာနိုင်ငံထဲမှာရှိတဲ့ IT ပညာရှင်တွေနဲ့ပြပဟိုအားကိုးလာမှုပဲနဲ့ကိုပိုင် software လေးတွေခံဖို့ပေါ့နော
်တိုင်းပြည်တွေရောတိုင်းပြည်အပြင်မှာရှိတဲ့ IT ပညာရှင်တွေလည်းဝင်ကူနိုင်ပါတယ်ခင်ဗျာဒီအချိန်မှာတော့ဘယ်သူကပဲလုပ်ပြီးလုပ်ပြီးအဆင်ပြေမယ်ထင်ပါတယ
်
ထဲရမှာမဟုတ်ဘူးပေါ့လေ
အခု software တွေရှိပြီဆိုရင်ပြည်သူတွေကဒီ software ကိုတုံ့နေအောင်လက်လှမ်းနေနေအောင်ဘယ်လိုလုပ်ပေးဖို့ကောင်းမလဲ
သူတို့ကခုနကပြောပြသလိုဒီ software တွေဘာကြောင့်လိုအပ်တယ်လဲဘယ်လိုမျိုးတုံ့ရလဲဆိုတာကိုကြိုပြီးတော့ပညာပေးထားဖို့လိုပါတယ်ခင်ဗျာများသောအားဖြင့်တော့တိတ်ပြီးမသိကြဘူးပေါ့လေဒီဟာတွေကိုလုံခြုံရေး software တွေကိုဘယ်လိုမျိုးတုံ့နေဘာကြောင့်တုံ့ရလဲဆိုတာကိုတိတ်မသိကြဘူးပေါ့လေအဲ့တော့လူတွေတော်တော်များများသိလာအောင်လို့အဲ့ဒီလူတွေကိုပညာပေးထားဖို့လိုပါတယ်အဲ့ဒါမှသူတို့လက်ထဲကိုဒီ software တွေရောက်လာတဲ့အချိန်မှာသူတို့ကဒီ software တွေကိုယူသုံးဖို့အတွက်အစဉ်နှင်းဖြစ်နေပါလိမ့်မယ
်ဘယ်လို software မျိုးပါလဲ
ဘယ်လို software မျိုးတွေလဲဆိုတော့ VPN တို့ကိုယ့်ရဲ့ message ကို encrypt လုပ်တဲ့ software တို့အဲ့လိုဟာမျိုးတွေပေါ့လေနောက်ပြီးတော့ကျတော့သူတို့ရှိမှအရေးပေါ်အသုံးပြုဖို့အတွက် mesh networking လုပ်တဲ့အဲ့မျိုး software တွေပေါ့ဟုတ်
ဆရာမြန်မာနိုင်ငံမှာအခုက ဆိုင်ဘာလုံငယ်ဥပဒေကြီးလည်းရှိနေပြီဒါမျိုးကြော်လွားပြီးတော့ဘယ်လိုလုပ်များတုံးနိုင်မလဲ
ဆိုင်ဘာလုံကြုံကြီးဥပဒေကြီးကတော့ရှိလာမှာပဲလေဒါပေမဲ့ဒီဥပဒေကို enforce လုပ်ဖို့အတွက်တော့နည်းနည်းအချိန်ယူရမယ်ထင်တယ်သူတို့မှလည်းဒီဟာကတိတ်ပြီးတော့ဘာကောင်းလဲဆိုတော့ first priority မဟုတ်တော့သေးဘူးအခုချိန်မှာဆိုတော့နည်းနည်းတော့အချိန်ယူအောင်အဲ့ဒီသူတို့အချိန်ယူနေတဲ့အတွင်းမှာကိုယ့်ဘက်ကလည်း general public ကို cyber security အတွက် educate လုပ်ဖို့လိုပါလိမ့်မယ်ပြီးတော့ tool တွေလည်းဟိုထွင်ထားရပါမယ်ရအောင်လို့လုပ်ထားဖို့လိုပါလိမ့်မယ်အဲ့ဒီ tool တွေကိုဖြန့်ဖြူးတဲ့အချိန်မှာလည်းဒီတိုင်းနာရမယ့်စီကံလေးတွေကို IT ပညာရှင်တွေကအခုကနေကစပြီးချထားဖို့လိုမယ်လို့ထင်ပါတယ်ခင်ဗျာဥပမာ software တွေကိုအတုလုပ်လို့မရအောင်လို့ရှားနဲ့ checksum လေးလုပ်ထားတာတို့ software တွေကိုဒီဖြန့်တဲ့အခါမှာအဲ့လိုလေဆိုတော့ကိုယ့်ရဲ့ website မှာအဲ့ software တွေကိုတင်ထားလို့ရှိရင်တခြားလူကကိုယ့် website ကို hack လုပ်ပြီးတော့အဲ့ software ကိုသူ့ software နဲ့လာလဲသွားလို့ရပါတယ်အဲ့လိုမျိုးလဲလိုက်လို့ရှိရင်လာလဲသွားမှသိအောင်လို့ checksum number လေးထားလို့ရှိရင်အဲ့ဟာလေးနဲ့ဒီပြန်စစ်လို့ရပါတယ်ခင်ဗ
ျ computer software တင်ညာရှင်ကိုရဲကျော်ပါနောက်တစ်ပတ်မှာတော့ computer လုံခြုံရေးအတွက်လိုအပ်တဲ့ tools တွေအကြောင်းကိုပြောပြပေးပါမယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်သက်တိတ်မှန်တဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါစေ။နောက်တစ်ပတ်မှာပြန်ပြီးဆက်ရအောင်ပါ။
တော့ရှင်လေးခုနားဆင်ကြရတာကတော့ဒေါခင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာအစီအစဉ်ဖြစ်ပါတယ်။ view ကနေကျသောရင်းနေညာပိုင်းနောက်ဆုံးရသတင်းတွေကိုဆက်လက်အသံလွှင့်ပေးနေပါတယ်။အခုတော့နောက်ဆုံးရသတင်းချင်းချုပ်ကိုကျွန်တော်ကရန်တိုင်းကဆက်ပြီးတော့ကြီးညာပေးသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းဖို့ကြိုးစားတာကိုလူထုကလက်မခံတာကြောင့်ကုလသမဂ္ဂနဲ့နိုင်ငံတကာကဒီလိုအာဏာသိမ်းတယ်ဆိုတာကိုတရားဝင်အသိအမှတ်မပြုဖို့ကုလသမဂ္ဂဆိုင်ရာမြန်မာအထူးတန်တမာကိုယ်စားလှယ်ဒီခရစ်စတင်းဘာဂနာကတောင်းဆိုလိုက်ပါတယ်ကုလသမဂ္ဂထရီညီလာခံမှာဒီကနေ့ပြုလုပ်တဲ့မြန်မာအရေးတကပိတ်ဆွေးနွေးပွဲအတွင်းမှာသူကအခုလိုတောင်းဆိုခဲ့တာဖြစ်ပါတယ်ဒါပြေပြည်တော်စုလွတ်တော်ကိုစားပြုကော်မတီ CRPH ရဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်ဖြစ်ခန့်ခံထားတဲ့ကုလသမဂ္ဂဆိုင်ရာအထူးကိုယ်စားလှယ်ဒေါက်တာဆာဆာကလည်းလက်နက်မဲ့ငင်းညာနဲ့ဆန္ဒပြတဲ့သူတွေကိုစစ်တပ်နဲ့ရဲကအင်အားသုံးပြီးတော့အကြမ်းဖက်နေနေပြီးစိုးရတဲ့လူခွေချိုးဖောက်မှုကျူးလွန်ထားတာကိုကုလသမဂ္ဂမှတင်ပြမယ်လို့သူ့ရဲ့ Facebook စာမျက်နှာမှာရေးထားပါတယ်။အင်အားသုံးနေနေမှုတွေနဲ့ပတ်သက်တဲ့ရှိသမျှအထောက်အထားတွေကိုပို့ပေးထားဖို့လည်းပန်ကြားထားပါတယ်။ဒါမှလည်းဒီကနေ့ကျင်းပတဲ့အစည်းအဝေးမှာတင်ပြမှာလားဒါမှမဟုတ်ဘယ်နေ့မှာဘယ်လိုတင်ပြမှာလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးဒီတော့အတွင်းမှာပဲငင်းညံ့စွာဆန္ဒပြတဲ့သူတွေကိုအင်အားသုံးနေနေတာတွေကိုချက်ချင်းရပ်ဖို့နဲ့လွတ်လပ်စွာဆန္ဒထုတ်ဖော်ပြောဆိုခွင့်ပြုဖို့လူခွင့်ရေးဆိုင်ရာကုလသမဂ္ဂကျွမ်းကျင်သူတွေကမြန်မာစစ်ဖက်ကိုဒီကနေ့မှာတောင်းဆိုလိုက်ပါတယ်နေပြည်တော်မှာထိမ့်သိမ့်ခံထားရတဲ့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုလွန်ခဲ့တဲ့6ရက်ကသူ့ရဲ့နေပြည်တော်နေအိမ်ကနေဘယ်မှမသိတဲ့နေရာတစ်ခုကိုခေါ်သွားတယ်လို့ NLD သတင်းရင်းမြစ်တစ်ခုကိုကိုးကားပြီးတော့မြန်မာနိုင်ငံသတင်းဌာနကသူတို့ရဲ့အင်တာနက်စာမျက်နှာမှာရေးထားပါတယ်။ဒီသတင်းကို NLD ပါတီရဲ့အကြီးအကဲတာဝန်ရှိသူနောက်တစ်ယောက်ကလည်းအတည်ပြုတယ်လို့မြန်မာနိုင်ငံသတင်းမှာရေးသားဖော်ပြထားပါတယ်ခင်ဗျာ။အနာသိမ့်ပြီးတဲ့နောက်ဂျပန်အတွင်းဖမ်းဆီးထိန်းသိမ်းခံရတဲ့ချင်းပြည်နယ်အစိုးရအဖွဲ့ဝင်တွေနဲ့လွှတ်တော်ခေါင်းဆောင်တွေအလုံးကိုအရင်ထိမ့်သိမ်းထားတဲ့စစ်တပ်ထဲကနေသူတို့ရဲ့သက်ဆိုင်ရာနေအိမ်တွေမှာပြောင်းရွှေ့ပြီးတော့အကျဉ်းချုပ်ချထားလိုက်ပါတယ်။ရှမ်းပြည်မြောက်ပိုင်းမှာတော့ကချင်လွတ်မြောက်ရေးတပ်ဖွဲ့ KIA နဲ့စစ်တပ်ကြားတိုက်ပွဲတွေဆက်ရှိနေပြီးတော့လူလူအနေနဲ့ကားသွားလာတွေသတိထားဖို့ကို KIA ဘက်ကပြောထားပါတယ်။အလားတူနမ်တူနဲ့ကြောင်မဲမြို့နယ်တွေဘက်မှာလည်း TNLA တအောင်ပလောင်နဲ့ SSPB ရှမ်းပြည်မြောက်ပိုင်းဥပပေါင်းတပ်တွေနဲ့ RCSS ရှမ်းပြည်တပ်မတော်တောင်ပိုင်းကြားမှာတိုက်ပွဲတွေအပြင်းထန်ဆက်လက်ဖြစ်နေပြီးတော့ဒေသခံ300နီးပါးလဲစစ်ပေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရပါတယ်ခင်ဗျာ။သတင်းချင်းချုပ်ကိုကျွန်တော်ရန်တိုင်းချင်းညာပေးခဲ့တာဖြစ်ပါတယ်။ဒီညာအစီအစဉ်ထုတ်လို့ရမှုကမတ်စုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Cornelius Channel ဖြစ်ပါတယ်။ View American တန်ရဲ့ကြာတော်ရင်းညာပိုင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းလို့ပြီးတော့19 25 31 50နဲ့လိုင်းလိုက်ပြီးတော့190တို့ကနေအံလွန်ပေးခဲ့တာဖြစ်ပါတယ်။ View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်လေးအားလုံးဘေးကင်းလုံခြုံစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ပါစေ။
This program has come to you from the Voice of America, Washington.